Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဒီဇင်ဘာလ22ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိคลိုင်းโดมีတာ1925 32 51နဲ့คลိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပဲသတင်းတွေကိုနားလောင်နေတူချင်ညာပေးသွားမှာပါDonald Trump အစိုးရကတောင်းဆိုထားတဲ့ဒီအစိုးရအသုံးစရိတ်ကိုလွတ်တော်ကအချိန်မီချမှတ်မပေးနိုင်ခဲ့တဲ့အတွက် American ပြည်ထောင်စုအစိုးရရဲ့လုပ်ငန်းဆောင်တာတွေစတင်ရပ်ဆိုင်သွားပါပြီ။ Britain နိုင်ငံက Gatwick လေဆိပ်မှာလေယာဉ်အတက်အဆင့်300တာရပ်ဆိုင်သွားစီခဲ့တဲ့ drone ယာဉ်လွတ်တင်မှုနဲ့ဆက်နွယ်သူ2ဦးကို Britain ရဲတပ်ဖွဲ့ကဖမ်းဆီးလိုက်နိုင်ပါပြီ။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့စစ်စေးနယ်မြေတွေအလိုက်တပ်ဖက်ကနေစစ်ရေးဆိုင်ရာလှုပ်ရှားမှုတွေအလုံးကိုလေးလကြာရက်ဆိုင်ပေးမယ်ဆိုတဲ့စစ်တပ်ရဲ့ကြေညာချက်အပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကအပြူသဘောနဲ့ကြိုဆိုလိုက်ကြပါတယ်
အဲ့ဒါကြောင့်မို့လို့အခုလိုထုတ်ပြန်လိုက်တာကိုကြိုဆိုတယ်လို့ပဲဒီထက်ပိုပြီးတော့ငင်းတဲ့အရှင်
တနိုင်ငံလုံးအတိုင်းအတာနဲ့အပြည့်ရက်တဲ့နဲ့ဆိုပြီးတော့လဲထောက်ပြကြတဲ့အကြောင်းအပြည့်စုံသတင်းလွှာနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့သတင်းနောက်မဆုအစီအစဉ်မှာရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကိုလူမျိုးတုံးတက်ပြတ်မှုဖြစ်သတ်မှတ်လိုက်တဲ့အပေါ်ရှုမြင်ချက်သုံးသပ်ချက်တွေနဲ့နောက်မြန်မာနိုင်ငံရဲ့မူဝါဒရေးရာတွေမှာတကယ်ဆုံးဖြတ်နိုင်တဲ့အခန်းကဏ္ဍတွေမှာအမျိုးသမီးတွေပါဝင်ပတ်သက်နိုင်ရဲ့လားဆိုတာကိုသုံးသပ်ထားတဲ့မြန်မာတခွင်အစီအစဉ်နဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒိုင်းလေးလိုင်းကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုထားတဲ့အစိုးရအသုံးစရိတ်ကိုလွှတ်တော်ကအချိန်မီအတည်ပြုမပေးနိုင်ခဲ့တဲ့အတွက်မဖြစ်မနေဆက်ရှိနေရမယ့်ဌာနတွေကလွဲလို့အမေရိကန်ပြည်ထောင်စုအစိုးရရဲ့လုပ်ငန်းဆောင်တာတွေစတင်ရဆိုင်သွားပါပြီဝါရှင်တန်စံတော်ချိန်စနေနေ့တွေကိုစတင်ဝင်ရောက်ခဲ့တဲ့အချိန်ကစလို့ပြည်ထောင်စုအစိုးရလုပ်ငန်းရဲ့လေးပုံတပုံပမာဏအတွက်လက်ကျန်ရမုံငွေတွေကုန်ဆုံးသွားတာဖြစ်ပါတယ်အခုလိုအစိုးရရန်ရီယာတွေရက်ဆိုင်ကုန်တာကြောင့်အစိုးရဝန်ထမ်း၈သိန်းလောက်အတွက်ခက်ခဲဖြစ်စေပြီးအဲ့ဒီသူတွေတည်းကတဝက်ကျော်ဟာလစာမရဘဲအလုတ်ဆက်လုံနေကြရတာပါ။သမ္မတဒေါ်နယ်ထရမ့်ကဒီအမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်နယ်စပ်တိုင်းကာယံမှုအတွက်တောင်းခံထားတဲ့ကုန်ကြမဲ့ငွေဒေါ်လာ5ဘီလီယံပါဝင်တဲ့အစိုးရအသုံးစရိတ်ကိုအမေရိကန်အထက်နဲ့အောက်လွှတ်တော်မှတောက်ကြောင်နေတဲ့ကောင်ရန်အထိအတည်ပြုချမှတ်မပေးနိုင်ခဲ့ပါဘူး။အထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အထက်လွှတ်တော်မတ်ချက်ရှူမာနဲ့ဇန်နဝါရီလမှာဒီအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်စပြီးတော့တာဝန်ယူမဲ့ဒီမိုကရက်ထက်လွှတ်တော်မတ်နန်စီပလိုစီတို့ရဲ့ဒီကနေ့ထုတ်ပြန်တဲ့ပူးတဲ့ကြေညာချက်မှာတော့ဒီအစိုးရရဲ့လုပ်ငန်းဆောင်တာတွေဆက်ပြီးတော့လက်ပတ်နိုင်ဖို့ Republican တွေကိုဒီမိုကရက်တွေဘက်ကအသုံးစရိတ်နဲ့ပတ်သက်တဲ့အဆိုပြုချက်အချို့ကိုကမ်းလှမ်းခဲ့ကြောင်းဖော်ပြထားပါတယ်။အဲ့ဒီထဲမှာထက်လွှတ်တော်ကနေတခဲနဲ့အတည်ပြုပေးခဲ့တဲ့အသုံးစရိတ်တစ်ခုလည်းပါဝင်ပြီးအဲ့ဒီအသုံးစရိတ်ထဲမှာအလုတ်သိမ့်မဖြစ်သလိုအကုန်ကြလဲမရတဲ့နေဆက်တိုင်းကာယံဖို့အသုံးစရိတ်မပါဝင်ပေမဲ့ဒီနေဆက်လုံခြုံရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်မဲ့နီးလန်းတွေအတွက်အသုံးစရိတ်ပါဝင်ပါတယ်။တောက်ကြနေမှာပဲ Trump ကဒီအစိုးရရန်နေရာတွေကိုရက်ဆိုင်ပြစ်မှာဖြစ်ပြီးတော့ဒီတခြားနီးလန်းလည်းမရှိဘူးလို့ပြောရတယ်။2016သမ္မတရွေးကောက်ပွဲမှာတိုင်ငင်မဲဆက်စည်းရုံးပွဲတွေအတွင်းမှာတော့ဒီ American Mexico နေဆက်တစ်လျှောက်တိုင်းကာယံမှာဖြစ်ပြီးတော့ဒီတိုင်းတွေကုန်ကြငွေကိုမက္ကဆီကိုကပေးလိမ့်မယ်ဆိုပြီးတော့ Trump ကသူ့ကိုထောက်ခံသူတွေကိုပြောဆိုစည်းရုံးထားခဲ့တာပါခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကိုဆီလုထားတဲ့အမေရိကန်တပ်ဖွဲ့14,000ကျော်တဲ့ကတဝက်လောက်ကိုလာမဲ့တရင်မတ်တွေအတွင်းပြန်ရုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအမေရိကန်သတင်းဌာနတွေမှာတုံ့ပြန်ချက်အမျိုးမျိုးဖော်ပြကြပါရယ်ဆီးရီးယားနိုင်ငံက IS သွေးကြွတွေကိုချင်းမုံလိုက်နိုင်ပြီဖြစ်တဲ့အတွက်အဲ့ဒီကိုဆီလုထားတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်ခေါ်မယ်လို့သမ္မတထရမ့်ကကြေညာလိုက်ပြီးရက်ပိုင်းအတွင်းမှာပဲအာဖဂန်ကနေအမေရိကန်တပ်တွေပြန်ရုပ်နိုင်တယ်ဆိုတဲ့သတင်းထွက်လာတာပါစီစဉ်ထားတဲ့အတိုင်းဆက်လုပ်မယ်ဆိုရင်တော့ဒေတာရင်းဆီလုထားတဲ့အမေရိကန်တပ်သား9,000ဝန်းကျင်တို့ကို2019ခုနှစ်မှာပြန်ရုပ်မှာဖြစ်ပါတယ်2014ခုနှစ်ဒီဇင်ဘာလမှာပြပတတသတိထက်မနေ့ကိုအာဖဂန်နစ္စတန်ကနေပြန်ရုပ်ခဲ့တဲ့အချိန်ကဒီနိုင်ငံကြာဆုံးတော့မယ်ဆိုပြီးခံမှန်ပြောဆိုချက်တွေထွက်ခဲ့ပေမဲ့လည်းအဲ့ဒီပြောဆိုချက်တွေမှားတယ်ဆိုတာကိုနိုင်ငံနဲ့ပြည်သူကိုရဲရင်စွာကာကွယ်ခဲ့ကြတဲ့အာဖဂန်ကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေကတည်တည်ပြခဲ့ကြတယ်လို့အာဖဂန်သမ္မတပြောခွင့်ရသူဟာရုချက်ကူဆူရီကမနေ့တောက်ကြနေ့မှာတုံ့ပြန်ပြောဆိုပါတယ်
ဗြိတိန်နိုင်ငံကဒုတိယအကြီးဆုံး Gatwick လေဆိပ်မှာလေယာဉ်တက်ဆင်း300တာရပ်ဆိုင်သွားစေခဲ့တဲ့ drone ယာဉ်လွှတ်တင်မှုနဲ့ဆက်နွယ်သူအမျိုးသားတဦးနဲ့အမျိုးသမီးတဦးကိုဗြိတိန်ရဲတွေကဖမ်းဆီးလိုက်ပါတယ်ဒီဖမ်းဆီးခံရသူတွေရဲ့အသေးစိတ်အချက်လက်တွေမပါဝင်ပေမဲ့လည်းဒီ success ရဲဌာနရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအဲ့ဒီ drone ယာဉ်လွှတ်တင်သူ2ဦးကိုတောက်ကြနေနှောင်းဝိုင်းမှာဖမ်းဆီးလိုက်တာလို့ဖော်ပြထားပါတယ် ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်ဆုံဆန်းဆစ်ဆီနေကြောင်းနဲ့လေဆိပ်အနီးဒရုန်းယာဉ်နဲ့နှောက်ယှက်မှုတွေကိုနီလန်မောင်းစုံနဲ့တားဆီးနိုင်မှုဆောင်ရွက်နေကြောင်းလဲဆိုပါတယ်ဒရုန်းယာဉ်နဲ့နှောက်ယှက်မှုကြောင့်လေယာဉ်အတက်ဆင်းမလုံနိုင်တော့ပဲလေဆိပ်ကိုပိတ်လိုက်ရတဲ့အတွက်အခုလိုခရစ်စမတ်နဲ့နှစ်သစ်ကူအားလည်းရမှာခရီးသွားသိမ်းတဲ့ချီဟာလေဆိပ်မှာပဲတောင့်တင်နေခဲ့ကြတာပါဗိုလ်တပ်ဦးနေကတဲ့ကရက်ဆိုင်ခဲ့တဲ့လေယာဉ်အတက်ဆင်းတွေကိုတော့တောက်ကြနေမှာတစိတ်တပိုင်းပြန်ဖွင့်ပြီးမကြခင်မှာပဲဒရုန်းနဲ့ထပ်မံနှောက်ယှက်တဲ့အတွက်လေရင်ခီးစင်တွေထပ်မံရက်ဆိုင်ခဲ့ရပြမှာတယ်တောက်ကြနေညနေပိုင်းမှာတော့လေစိတ်ကိုပြန်ဖွင့်နိုင်ခဲ့ပါတယ်လန်ဒန်မြို့တောင်ဘက်45ကီလိုမီတာအကွာဝေးမှာရှိတဲ့ဒုတိယအကြီးဆုံး Gatwick လေစိတ်ပိတ်ခဲ့ရတာကြောင့်အဓိကဟီထရိုလေစိတ်နဲ့ဥရောပတခွင်ကလေစိတ်တွေမှာလည်းအခက်အခဲတွေဖြစ်စေခဲ့တာပါတစ်နှစ်ကိုလူပေါင်း43သန်းဟာ Gatwick လေစိတ်ကနေတဆင့်ခီးသွားခဲ့ကြပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံမြို့တော်ကသမရအိန္ဒိယအနေဒီကနေ့မနေ့ပိုင်းပောက်ကွဲမှုနှစ်ခုဖြစ်ပွားခဲ့တာကြောင့်လူ15ဦးထက်မနည်းသေဆုံးပြီးအဲ့ဒီထဲမှာထင်ရှားတဲ့သတင်းထောက်သူလည်းပါဝင်ပါတယ်ပထမပောက်ကွဲမှုကတော့မြို့တော်မိုဂါဒီရှူကအမျိုးသားပြည်ဆက်ရုံအနေနဲ့လုံခြုံရေးဂိမ်းမှာကာဗွန်ခွဲပြီးတော့တိုက်ခိုက်တာပါအဲ့ဒီပောက်ကွဲမှုအတွင်းသေဆုံးသူတွေထဲမှာအများစုဟာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရက်သားတွေဖြစ်ကြပြီးအဲ့ဒီထဲမှာလန်ဒန်အခြေစ Universal TV အတွက်အလုပ်လုပ်ကိုင်းပင်နေတဲ့ထင်ရှားတဲ့ဆိုမာလီယာသတင်းထောက်အဝီလ်ဒါဟီယာဆလတ်နဲ့နောက်ထပ်ရုပ်မြင်သံကြားဌာနကဝန်ထမ်း2ဦးထက်မနည်းပါဝင်ပါတယ်အဲ့ဒီပောက်ကွဲမှုကြောင့်လူပေါင်း30ကျော်ဒဏ်ရာရခဲ့ကြတယ်လို့မြင့်မြင့်သက်သေတွေကပြောပါတယ်ပထမပောက်ကွဲမှုဖြစ်ပြီးသိပ်မကြခင်မှာပဲဒုတိယပောက်ကွဲမှုဖြစ်ပြီးဘာကြောင့်ဆိုတာကတော့မသိရသေးပါဘူးဆိုမာလီယာအနာပိုင်းရန်တွေကတော့တိုက်ခိုက်မှုမှာပါဝင်တဲ့ဒုတိယကားရဲ့မောင်းသူကမောင်းသူနဲ့ကူညီခဲ့သူအမျိုးသားတို့ကိုဖမ်းဆီးထားတယ်လို့ဆိုပါတယ်။ပောက်ကွဲမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကတော့ဆက်ပြီးထွက်ပေါ်လာနေပြီးဒီပောက်ကွဲမှုတွေနဲ့ပတ်သက်လို့ဘယ်သူမှသူတို့လက်ချက်အဖြစ်ပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့လည်းအယ်ခိုင်ဒါတို့နဲ့ဆက်နွယ်နေတဲ့အယ်ရှာဘပ်လက်နက်ကိုင်သမုန်တွေကတော့မြို့တော်မဂိုဒီရှုအတွင်းမကြာခဏတိုက်ခိုက်လေ့ရှိပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျ
ာစနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာအမေရိကန်ယင်းနှိမ့်မြုပ်နှံမှုဘဏ် Goldman Sachs အနေနဲ့ဒီမလေးရှားနိုင်ငံပိုင် 1MDB ယင်းနှိမ့်မြုပ်နှံမှုလုပ်ငန်းနဲ့ပူးပေါင်းဆောင်ရွက်မှုတွေမှာမတမာမှုတွေရှိခဲ့တာကြောင့်ဒေါ်လာ 9.5 ဘီလီယံယောကျေးပေးဖို့မလေးရှားအစိုးရကတောင်းဆိုလိုက်ပါတယ် Goldman Sachs Company အနေနဲ့ပါဝင်ခဲ့တဲ့လုပ်ငန်း3ခုအတွက် 6.5 ဘီလီယံအကျိုးမြတ်နဲ့အဲ့ဒီလုပ်ငန်း3ခုဖြစ်မြောက်ရေးအတွက်ရရှိခဲ့တဲ့ဝန်ဆောင်က1ဘီလီယံကိုပြန်လည်ရရှိဖို့အတွက်တောင်းဆိုတာဖြစ်တယ်လို့ Financial Times မှာမလေးရှားဘဏ္ဍာရေးဝန်ကြီးကိုကူးကားပြီးတော့ဖော်ပြထားပါတယ်။ဒါပြင် Bloomberg စီးပွားရေးစာဆောင်မှာလည်းမလေးရှား 1MDB ဘဏ်နဲ့ဆက်နွယ်တဲ့ Goldman Sachs ရဲ့ဒီငွေကြေးခွာခြားမှုတွေထဲမှာစင်ကာပူလည်းပါဝင်နေတယ်လို့ဆိုပါတယ်။ Goldman ပြောခွင့်ရကတော့ဒီဆက်ဆက်ချက်တွေကိုညှင်းဆိုပါတယ်။အကဲကတ်တွေကတော့ငွေကြေးအယောင်းဝယ်စာချုပ်တွေကရရှိတဲ့အမြတ်ငွေဟာရာခိုင်နှုန်းအနည်းငယ်လောက်သာဖြစ်ပေမဲ့လည်းအခုပမာဏကတိတ်များလို့လည်းဆိုပြီးတော့ထောက်ပြကြပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာဖမ်းဆီးထားတဲ့ကနေဒါနိုင်ငံသားနှုတ်ကိုပြန်လုပေးဖို့ကနေဒါနဲ့အတူအမေရိကန်ဖက်ကလည်းတောက်ချာနေမှာတောင်းဆိုပါရယ်အခုလိုကနေဒါနိုင်ငံသားတွေကိုတရုတ်ကဖမ်းဆီးထားတာဟာတရုတ်နိုင်ငံကအတိတ်ကစီးပွားရေးကော်ပိုရေးရှင်းတခုကအစ်မမြအရာရှိတယောက်ကိုကနေဒါနိုင်ငံမှာဖမ်းဆီးထားတဲ့အတွက်လက်တုံ့ပြန်တဲ့လုပ်ရဖြစ်ကြကြပြမြရှုံမြင်နေကြတာပါတရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုအနေပြနေတယ်လို့တန်ရရှိတဲ့အတွက်ဆိုပြီးစီးပွားရေးအကြံပေးမိုက်ကယ်ဆာဗာနဲ့ ICS ပဋိပက္ခဆိုင်ရာနိုင်ငံကအဖွဲ့ရဲ့အကြီးနဲ့အကြံပေးလည်းဖြစ်တန်တမဟောင်းတဦးလည်းဖြစ်တဲ့မိုက်ကယ်ကိုဗရစ်တို့ကိုတရုတ်ကဖမ်းဆီးထားတာပါတရုတ်နိုင်ငံရဲ့ Huawei ဖုန်းကုမ္ပဏီအမှုဆောင်အရာရှိမန်ဝမ်ဂျိုးကိုဒီဇင်ဘာလတရက်နေ့မှာအမေရိကန်ရဲ့မြစ်တာရက်ခံချက်အရကနေဒါနိုင်ငံကဖမ်းဆီးလိုက်ပြီးတပတ်အကျော်မှာတရုတ်ဘက်ကအခုလိုတုံ့ပြန်ခဲ့တာပါမန်ဝမ်ဂျိုးကိုတော့အီရန်ပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေကိုချုပ်ပေါက်တယ်ဆိုပြီးဆွဆွဲပြီးတော့ဖမ်းဆီးထားတာပါကနေဒါနိုင်ငံသားနှစ်ဦးကိုဒီလအစောပိုင်းမှာမစစ်မချင်းဖမ်းဆီးထားတဲ့အပေါ်အလွန်ဆိုရင်ကြောင့်လည်းသူတို့ကိုချက်ချင်းပြန်လို့ပေးဖို့တောင်းဆိုပါတယ်လို့ကနေဒါနိုင်ငံခြားရေးဝန်ကြီးစင်ဒီယာဖရီလင်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်
ယမန်နိုင်ငံကဟွန်ဒိုင်တာစိတ်ကမ်းမြို့တဝိုက်မှာအပြစ်ကရဆေးအခြေအနေကိုစောင့်ကြည့်မယ်။ကုလသမဂ္ဂလေလာစောင့်ကြည့်အဖွဲ့ဟာအခုအခါမှာယမန်ကိုရောက်ရှိသွားပါပြီ။နယ်သာလန်အငြင်းစားပူဇော်ကြီးပက်ထရစ်ကမီယတ်ဦးဆောင်တဲ့အဖွဲ့ဟာဒီကနေ့မှာတော့အစိုးရအရာရှိတွေနဲ့အေဒင်မြို့မှာတွေ့ဆုံခဲ့ပါတယ်။ဒီအဖွဲ့ဟာဟွန်ဒိုင်တာကိုမတွားခင်ဇာနာကိုလည်းဝင်ရောက်မှာပါ။မနေ့ကတော့ဟွန်ဒိုင်တာစိတ်ကမ်းမြို့တဝိုက်မှာအပြစ်ကရဆေးသဘောတူညီချက်အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကတခဲနဲ့ထောက်ခံခဲ့ပါတယ်။ဆွီဒင်နိုင်ငံမြို့တော်စတော့ခေါင်းရဲ့အပြင်ဘက်မှာဒီပြဿနာတက်နေကြတဲ့ရီမင်ဆွေရအဖွဲ့ကုစလဲတွေနဲ့ဟူဒီတဘုံအဖွဲ့ကကုစလဲတွေကိုကုလသမဂ္ဂကနေကမကထလုပ်ငင်းငင်းရေးဆွေးနွေးမှုဖြစ်အောင်လုပ်ပေးခဲ့ပြီးတော့လုံခဲ့တဲ့အပတ်ကပဲအပြစ်ခတ်ရဆေးသဘောတူညီချက်ရရှိခဲ့တာပါဒ ီသဘောတူညီချက်ထဲမှာနှစ်ဖက်ပစ်ခတ်ရစဲဖို့အပြင်ဟွန်ဒိုင်တာစစ်ကဲမျိုးတစ်ခွိုက်မှရှိနေကြတဲ့နှစ်ဖက်တပ်ဖွဲ့တွေကိုပြန်ပြီးတော့ရုပ်သိမ်းဖို့လည်းပါဝင်ပါတယ်။ဒီဟွန်ဒိုင်တာမျိုးဟာရေမင်းနိုင်ငံအတွက်စေဝါအစားအစာနဲ့လောင်စာဆီတွေ80ရာခိုင်နှုန်းဝင်ရောက်တဲ့နေရာဖြစ်ပြီးတော့ဟူသီတပုန်တွေကဒီမျိုးကိုလွန်ခဲ့တဲ့နှစ်နှစ်ကတည်းကထိန်းချုပ်ထားတာပါ။မနေ့ကကုလသမဂ္ဂလူကြွေးကောင်စီကနေချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ဟာဟွန်ဒိုင်တာစစ်ကဲမျိုးတဝိုက်အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုဒီတိုက်ခိုက်နေကြတဲ့နှစ်ဖက်စလုံးကလေးစားလိုက်နိုင်ရေးကိုအထောက်အကူဖြစ်အောင်အတည်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့စစ်ကံတစ်ခုကတစ်စိမ့်မပါတဲ့ကုန်းတစ်သားတွေထဲမှာတနစ်ကြော်ကြအောင်ထဲထားတဲ့အာဖရိကမောင်ခိုကအာဖရိကနိုင်ငံကနေမောင်ခိုတင်သွင်းလာတဲ့စင်ဆွဲ3ဒါလောက်ကိုအနာပိုင်တွေရှာတွေ့လိုက်ပါတယ်။အမေရိကန်တန်ယုံရဲ့အကြံပေးချက်နဲ့အနာပိုင်တွေကအဲ့ဒီစစ်ကံကိုတည်တင်းပတ်အတွင်းဝင်ရှာတဲ့အခါမှာဒါအဲ့ဒီစင်ဆွဲတွေကိုရှာတွေ့လိုက်တာပါ။ဒါဟာကမ္ဘောဒီးယားနိုင်ငံအတွက်တော့တချီတဲနဲ့အများဆုံးဖမ်းမိတဲ့ပမာဏလည်းဖြစ်ပါတယ်။အဲ့ဒီစင်ဆွဲကုန်းတစ်သားတွေကိုဘသူကမှသူတို့ကုန်နေဆိုပြီးလာထုတ်တာမရှိဘူးလို့စစ်ကံကုန်လုံးရုံအပြင်ဖက်မှာစူးဝေးလာကြတဲ့စစ်ကံအလုတ်သမားတွေကတရင်ထောက်တွေကိုပြောပါတယ်။ကုန်းတစ်သားဆန်းလုံးထဲမှာတလုံးမှာတော့ကုန်းနေအိတ်တွေထဲထည့်ထားတဲ့စင်ဆွဲတွေနဲ့တချို့အိတ်တွေထဲမှာတော့စစ်ကျင်ကြောက်လို့ကြောက်တုံးတွေပါတယ်လို့ပြီးခဲ့တဲ့တပတ်ကဖမ်းဆီးမှုကိုမျက်မြင်တွေ့ခဲ့တဲ့နာမည်မဖော်လို့တဲ့အလုတ်သမားတူကပြောပါတယ်။ Direct from Washington The Voice
of America VOA စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။စစ်စင်ရေးနယ်မြေတွေအလိုက်တပ်ဖက်ကနေပြီးတော့စစ်ရေးဆိုင်ရာလှုပ်ရှားမှုတွေအလုံးကို၄လကြာရပ်ဆိုင်းပေးမယ်ဆိုတဲ့စစ်တပ်ရဲ့ကြေညာချက်အပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကအပြုသဘောအနေနဲ့ကြိုဆိုလိုက်ကြပေမဲ့လို့တနိုင်ငံလုံးတိုင်းတာနဲ့အပြစ်ရက်တဲ့လို့ထောက်ပြကြပါရစေ။လမ်းလွဲတစ်ဆို့နေတဲ့ငင်းညာရေးလုပ်ငန်းစဉ်လမ်းကြောင်းမှန်ရှေ့ဆက်လမ်းနိုင်မှုအတွက်စစ်ရေးနည်းနဲ့မဖြည့်ရှင်းမဲ့နိုင်ငံရေးနီလန်နဲ့ငိမ့်ညမ်းစွာဖြည့်ရှင်းကြဖို့ကိုလည်းတိုက်တွန်းပါတယ်အသေးစိတ်ဆက်ပြီးပြောပြပေးပါမယ်2018ဒီဇင်ဘာလ22ရက်နေ့ကနေ2019ဧပြီလ30ရက်နေ့အထိစစ်စင်ရေးနယ်မြေအလိုက်စစ်ရေးဆိုင်ရာလှုပ်ရှားမှုများအားလုံးကိုရပ်ဆိုင်းပေးမယ်ဆိုတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့ထုတ်ပြန်ချက်အပေါ်မှာတော့ MCA အပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်တိုင်းရင်းသားအဖွဲ့တွေဘက်ကအပြူသဘောဆောင်တဲ့လှုပ်ဆောင်ချက်အဖြစ်ကြိုဆိုကြောင်းအသီးသီးသဘောထားထုတ်ပြန်ကြပါတယ်တက်ဖက်ကတနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးထားပြီးသားအဖွဲ့တွေနဲ့ရောမထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပါတဖွဲ့ချင်းအလိုက်ညှိနှိုင်းဆွေးနွေးသွားမှာဖြစ်ကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကကြေညာခဲ့တာဟာနိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုကိုလမ်းဖွင့်ပေးပြီးအပေါင်းလက္ခဏာဆောင်တဲ့ဖြေလျော့မှုအဖြစ်နဲ့ KNU ကရင်အမျိုးသားအစည်းအရုံးကရှုမြင်ကြောင်း KNU ဗဟိုဌာနချုပ်ကော်သူးလီကသဘောထားထုတ်ပြန်ပါတယ်။အလားတူ NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ဘက်ကလည်းဒီလိုစစ်တပ်ရဲ့ကြေညာချက်ဟာလမ်းလွဲတစ်ဆို့နေတဲ့မြမငင်းညာရေးလုပ်ငန်းစဉ်ကိုလမ်းကြောင်းမှန်အပေါ်ပြန်လဲတွန်းတင်တက်မှတ်စေတဲ့လုပ်ရည်အဖြစ်ကြိုဆိုပါတယ်လို့ပြောပါတယ်။ RCSS အနေနဲ့တပ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုတက်မတော်နဲ့တည်တံ့တွေ့ဆုံဆွေးနွေးဖို့အစဉ်တစိုက်ကြိုးပမ်းနေတဲ့ကာလဖြစ်တာမို့ဒီကြေညာချက်ကိုကြိုဆိုတာလို့လဲဆိုထားပါတယ်။စစ်တပ်နဲ့ငင်းညာရေးလုပ်ငန်းစဉ်တွေမှာရှေ့ဆက်ဆွေးနွေးဖို့သဘောတူညီခဲ့ကြတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကတစ်ဖွဲ့ဖြစ်တဲ့ဝါပြည်နယ်သွေးစည်းညီညွတ်ရေးတက်မတော် UWSA အဖွဲ့ဘက်ကလည်းအလားတူကြိုဆိုပြီးတော့ငင်းညာရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်သွားကြမယ်ဆိုတာကိုလည်းဒီကနေ့ဒီဇင်ဘာလ22ရက်နေ့နေဆွဲနဲ့ကြေညာခဲ့ပါတယ်။ရခိုင်ပြည်လူမျိုးရေးပါတီ ALP ဘက်ကတော့ဒီကြေညာချက်အပေါ်အပြုသဘောဆောင်တဲ့လုပ်ရည်အဖြစ်ရှုမြင်ပေမဲ့လို့အပြည့်ရမဲ့နယ်မြေတွေထဲမှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်မပါဝင်တဲ့အပေါ်မှာတော့စိုးရိမ်မိကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ငင်းညာရေးလုပ်ငန်းစဉ်မှာပါဝင်သင့်ပါဝင်ထိုက်သူများအလုံးပါဝင်စေလိုပါတယ်လို့ရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ငင်းညာရေးဖော်ဆောင်ရေးအဖွဲ့ဝင်ဒေါ်စောမရရာဇာလင်းကအခုလိုပြောပါတယ်
။အဲ့ဒါကြောင့်မို့လို့အခုလိုထုတ်ပြန်နေတာကိုကြိုးစိုးတယ်လို့ပဲဒီထက်ပိုပြီးတော့မြင့်တဲ့အရှင်အဟုန်မြင့်တဲ့အနှစ်သာရမြင့်တဲ့အတိုင်းပြည်လုံးတနိုင်ငံလုံးအတိုင်းတာဆောင်တဲ့ပြစ်ခတ်တိုက်ခိုက်မှုမျိုးကိုအလုံးရပ်ဆန့်လိုက်ခြင်းအပြင်ပို့ပြီးတော့အကျိုးရှိနိုင်တယ်လို့ကျွန်မအနေနဲ့သုံးသပ်ပါတယ်။ဒါပေမဲ့ကျွန်မပြောချင်တာကတော့ရခိုင်ပြည်ဘက်မှာလည်းတိုက်ပွဲတွေရှိနေသေးတဲ့အပေါ်မှာစိုးရိမ်ပူပန်မှုတွေရှိပါတယ်။ဘာကြောင့်လဲဆိုတော့ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်နေမြေအတွက်တော့ဒီစိတ်မက်မှာပါလာတာမရှိသေးပါဘူး။ဟုတ်ကဲ့ကျွန်မအနေနဲ့ပြောချင်တာကတော့အော်တနင်္ဂနွေလုံးအတိုင်းတာဆောင်တဲ့ပြစ်ခတ်တိုက်ခိုက်မှုရစေချောင်းကိုကျင်ညာခြင်းအဖြစ် ပို့ပြီးတော့အကျိုးရှိနိုင်တယ်ငင်းကြင်းရေလုပ်ငန်းစဉ်ကိုပို့ပြီးတော့အထောက်အကူပြုနိုင်တယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လည်း NCA ပါပြဋ္ဌာန်းချက်တွေကိုပို့ပြီးတော့အကောင့်ထည့်ဖွင့်နိုင်နေမယ်လို့ယုံကြည်ပါတယ
်ရခိုင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတွေမှာစီးရဲတင်းမာမှုတွေဖြစ်နေတဲ့အချိန်မှာပဲအခုလိုတပ်ဖက်ကစီးရဲဆန်ရလှုပ်ရှားမှုတွေအလုံးရပ်ဆိုင်းပေးမယ်လို့ကြေညာချက်အပေါ်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကလည်းပြန်ပြီးကြိုးဆိုကြတာကတော့ငင်းကြင်းရေလုပ်ငန်းစဉ်ရှေ့ဆက်အလားအလာကောင်းဖြစ်ရှုမြင်ပေးမယ်အခြေအနေတွေကိုတော့စောင့်ကြည့်ရအောင်မယ်လို့မြမငင်းကြင်းရေလေလာအကဲခတ်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ်
ပြရထားမယ်ဆိုတဲ့ကိစ္စကဒီဘက်ကစစ်တိုင်းကြီးပေါ့နော်အဖွဲ့ရှိဖွဲ့ရှိတဲ့စစ်တိုင်းကအခုကရက်တယ်ဆိုတော့ဒါကဘာဖြစ်ပြောမလို့ဆိုတိုက်ပွဲတွေပါတယ်အဲ့ဒီဘက်မှာဖြစ်နေတော့ကောင်းတဲ့ကိစ္စပေါ့ဒါပေမဲ့မပြည့်တော့မပြည့်စုံဘူးဘာဖြစ်လို့လဲဆိုတော့ရခိုင်ပြည်နယ်မှာဆိုရင်တိုက်ပွဲတွေဖြစ်တယ်အဲ့ဒီစစ်တိုင်းကမပါဘူးအဲ့ဒါတစ်ချက်ပေါ့တစ်ဖက်မှာကလည်းဟို NCA စာချုပ်နဲ့တွားနေတာတွေရှိတယ်အဲ့ဒီဥစ္စာကိုလေဟိုဘလို့လဲဟန်ကျည်ကြီးပေါ့နော်မထိခိုက်ဖို့တော့လိုတာပေါ့ဒါပေမဲ့လက်တွေ့မှာဘလို့သွားမလဲဆိုတော့မသိသေးဘူ
းမြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာရံမျိုးသိန်းကလည်းလှုပ်လှုပ်ခက်ခက်ဖြစ်လာနေတဲ့မြန်မာငင်းငယ်ရဲ့လက်ရှိအနေအထားပေါ့အခုလို့ရှုမြင်ပါတယ
်လက်ရှိတိုးရတက်မလို့နဲ့တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းပေါင်းဆောင်ကြီးရှားမှာဒီသဘောတူညီချက်တည်းရရတဲ့အထိညနာဆုံးပြီးပြည့်စုံဆွေးနွေးအဖြေရှာနိုင်လို့ကပို့ပြီးတော့အရေးကြီးတယ်လို့မြင်တယ်တက်မလို့အနေနဲ့ဖြစ်နိုင်တယ်ဆိုရင်နော်ဒီအပြည့်ခိုက်ရစဲမှုကိုတနိုင်ငံလုံးအတိုင်းအတာနဲ့လွှမ်းခြုံပြီးတော့တစ်သက်ထုတ်ပြန်နိုင်မှုလိုအပ်တယ်။အဲဒီလိုထုတ်ပြန်ပြီးတာနဲ့တိုင်းနဲ့ပဲပြည်သားမျက်နှာကိုင်အဖွဲ့အစည်းတွေကလည်းတမတော်နဲ့ထပ်တူတနိုင်ငံလုံးအပြည့်ခိုက်ရစဲကြောင်းထုတ်ပြန်မှုလိုအပ်တယ်။နောက်စည်ရေးလှုပ်ရှားမှုတွေကိုတနိုင်ငံလုံးမှာရစဲထားနိုင်မှုလိုအပ်တယ်။နိုင်ငံကြီးရတွေ့ဆုံဆွေးနွေးမှုတွေကိုလုပ်တာဟာပို့ပြီးတော့အကျိုးရှိနိုင်တယ်ပို့ပြီးတော့သိတယ်ရှိနိုင်တယ်လို့ကျွန်တော်ကသုံးသပ်ပါတယ
်သဘောထားအတိအသီးထုတ်ပြန်ခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ Federal ပြည်ထောင်စုတည်ဆောက်နိုင်ရေးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရဖို့အင်အားသုံးစည်ရေးနည်းတွေနဲ့မဖြည့်ရှင်းမဲနိုင်ငံရေးနည်းလမ်းနဲ့ငြိမ်းချမ်းစွာဖြည့်ရှင်းကြပြီးလက်တွေ့ကျတဲ့လုပ်ရက်တွေနဲ့ခိုင်မာတဲ့ယုံကြည်မှုတည်ဆောက်ပြီးရှေ့ဆက်ဖို့လိုတယ်လို့လည်းတိုက်တွန်းထားကြပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကသတင်းတော့မှတ်စုအစီအစဉ်ကိုအရင်ဦးဆုံးတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကို genocide လူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်လိုက်တာကမြန်မာအစိုးရပေါ်မှာဖိအားပေးတဲ့လှုပ်ရက်တစ်ခုဖြစ်တယ်လို့အစိုးရဘက်ကရှုမြင်ထားပါတယ်အစိုးရလိုပဲသဘောထားရှိပြီးတော့ဒီအမေရိကန်အောက်လွှတ်တော်ရဲ့ပြောကြားချက်ကိုကန့်ကွက်တဲ့သူတွေဘက်ကရောဘလို့သုံးသပ်ထားပါသလဲဆိုတာကိုတော့မတ်မေခါကသတင်းတော့မှတ်စုအစီအစဉ်မှာမေးမြန်းတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ချက်ချမှတ်လိုက်ပြီးတဲ့နောက်ဒါဟာအပေါ်ယံသဘောလောက်ပဲဖြစ်ပေမဲ့မြန်မာနိုင်ငံအပေါ်အနှုတ်လက္ခဏာဆောင်အကျိုးသက်ရောက်မှုအချို့ရှိလာနိုင်တယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ဂျော့ချ်တောင်းတက္ကသိုလ်ကမြမအရေးကျွမ်းကျင်သူဂုံတူးဆောင်ပါမောက်ခဒေးဗစ်စတိုင်းဖက်က VOE ကိုပြောဆိုထားတာရှိပါတယ်လူသားချင်းစာနာမှုအကူအညီတွေဒီမိုကရေစီပြုရင်ပြောင်းလဲရေးနဲ့ပတ်သက်တဲ့အကူအညီတွေပေးတာမှာအခက်အခဲရှိလာနိုင်တယ်ရင်းနှီးမြှုပ်နှံမှုကိုလည်းထိခိုက်နိုင်တယ်စသဖြင့်ပါမောက်ခစတိုင်းဖက်ကတုံ့တက်ထားတာပါမြန်မာအစိုးရဘက်ကရောအမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ဘယ်လိုသဘောထားပါသလဲ။နိုင်ငံညာရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကတော့အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ VOE ကိုခုလိုပြောပြလာခဲ့တာ
ပါ။ကုလသမဂ္ဂနဲ့ကျွန်တော်ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။အဲ့တော့ပို့လို့နေလင်းပြောရမယ်ဆိုရင်ဒီလူခွင့်ရင်းနဲ့ပတ်သက်တဲ့ကိစ္စရပ်တွေကဒါဂျနီဗာမှာရှိတဲ့လူခွင့်ရင်းကောင်စီကသာလေဆုံးဖြတ်ဆောင်ရွက်ပိုင်ခွင့်ရှိပါတယ်။အဲ့တော့ဒါရီလိုကိစ္စမျိုးကိုလူခွင့်ရင်းကောင်စီကိုကြော်ပြီးတော့ဒါကျွန်တော်လုံခြုံရေးကောင်စီကိုဆွဲပြီးတော့ဆွေးနွေးနေတယ်ဆိုတာကျွန်တော်တို့ကဒါတပတ်တာဖိအားပေးခြင်းနဲ့လို့ကျွန်တော်တို့ကသုံးသပ်ပါတယ
်ဒီဆုံးဖြတ်ချက်ရဲ့ထိရောက်မှုနဲ့ပတ်သက်ပြီးအောက်လွှတ်တော်အမတ်အရိုက်ကရှင်းပြထားတာရှိပါတယ်အဲ့ဒါကတော့အမေရိကန်ပြည်အောင်စုအနေနဲ့အတန်တတန်နဲ့ထွက်ဖို့လိုတဲ့အကြောင်းဥတီချက်ကတော့လူမျိုးတုံးတက်ဖြတ်မှုဖြစ်တယ်ဆိုတာကိုမဖြစ်မနေသတ်မှတ်ဖို့ဖြစ်တဲ့အကြောင်းပြောဆိုသွားခဲ့တာလည်းရှိခဲ့ပူပါတယ်ဒီလိုပြောဆိုချက်တွေကိုသဘောမတူသူတွေလည်းရှိကြပါတယ်ဒီထဲကတဦးကတော့မကြသေးခင်ကမှမြောင်းဦးစစ်တန်းစာအုပ်နဲ့အမျိုးသားစာပေစုရထားတဲ့နိုင်ငံရေးလေလာတုံးသက်သူဦးမမောင်ဆိုပ
ါကျွန်တော်တို့ဘဝပြီးမှပြည်တွင်းစစ်ကအကြာကြီးဖြစ်လာတဲ့အချိန်မှာဒုက္ခသည်စခန်းကိုရောက်နေတဲ့လူတွေအများပြားပါန เนาะอเหมียวเมียดูยิติซงเนี่ยเลยสัวแล้วเราจะหมัดตันนี่ชีบาดาแม้ไอ้ตรงอ่ะจีโนไซต์ลูกตะค้อมมาไม่ห่าเกเรหลูอะกูจีโนไซต์ลูกออล่าบ้าจ่องเลยสัวเราจะเมคอนทุบเสียแล้วဖြစ်ပါတယ်ดุริยะตะคู่นี่เนี่ยเราก็ပြောมาดีทุกข์เสอเหมียวเมียโอ้ตึ้งชูถั่วดีเบนะเนี่ยสัวกูยောက်ตัวราดาจีโนไซต์จ่องลูกซุซ้วยနေเนี่ยเฉยมาကျွန်တော်စဉ်းစားမှလည်းချက်ချက်ကဒါတက်ကအင်အားသုံးကြော့မှုကြောင့်တက်တက်ပဲလားဆိုရင်ကျွန်တော်ကတော့လက်တွေ့မြင်ပြင်းအခြေအနေအရလို့မထင်ပါဘူးတစ်ဖက်ကလည်းအာစာအကျန့်ဖက်နဲ့ဒီဘင်္ဂလီရေးလှုပ်ရှားသူတွေကနေပြီးတော့ဒီဒုက္ခတွေကိုဟိုဒီနေဆက်တင်မှာစူးစီးဖို့လှုံ့ဆော်ပြီးတော့နိုင်ငံတကာပြဿနာနေနဲ့ပုံဖော်ခြင်းလို့ဒီလှုံ့ဆော်ထွက်ပြေးခိုင်းနေလဲပါပါ
သူကအဲ့လိုပြောပေမဲ့လေဒီဖြစ်ရဲ့အပေါ်အစိုးရရဲ့ဂိုင်တွယ်ပုံကတော့တရားမျှတရဲ့မှန်ကန်တဲ့ဂိုင်တွယ်ဖြည့်ရှင်းမှုတစ်ခုဟုတ်တယ်လို့သူကလက်မခံထားကြောင်းလည်းပြောပါတယ်။ဖိအားပေးတာတွေကရက်သွားမှာမဟုတ်ပဲထပ်ပြီးတိုးလာမဲ့ပုံရှိနေတာကြောင့်ဒီဖိအားတွေကိုမြမအစိုးရကဘလို့ဂိုင်တွယ်ဖြည့်ရှင်းနေပါသလဲ။ဒီအပေါ်အမြဲတမ်းအတွင်းဝင်ဦးမြင့်သူရဲ့အဖြေကတော့
ဒါကတော့သူတို့ဘက်ကကျွန်တော်တို့နိုင်ငံရေးရောစီးပွားရေးရောဖိအားပေးတယ်လို့ပဲကျွန်တော်တို့သုံးသပ်ပါတယ်။EU ဆိုရင်လည်းဒါ GSP EBA နဲ့ပတ်သက်လို့ကျွန်တော်တို့ပေါ်ဖိအားပေးနေခဲ့တဲ့အနေအထားရှိပါတယ် investment ကိုတော့တစ်စိတ်တစ်ပိုင်းအနေနဲ့တော့ထိခိုက်မှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ရှိကို investment ဝင်နေတဲ့နိုင်ငံတွေလည်းရှိနေပါတယ
်နိုင်ငံတကာဖိအားတွေကိုရင်ဆိုင်ဖြည့်ရှင်းဖို့အတွက်လေ့လာသူဦးမောင်စိုးကတော့အခုလိုအကြံပေးပြောဆိုလိုက်ပါတယ
်ဒီအပြင်ပြဿနာပေါ်မှာမူတည်ပြီးတော့ပိတ်ဆို့မှုတို့ဖျက်တောက်မှုတို့တက်လာတာလေအဓိကပြောမယ်ဆိုရင် ONC ရဲ့ ONC နဲ့ဆက်နွယ်နေတဲ့နိုင်ငံတွေကပို့ပြီးတော့ဖိအားပေးပါတယ်အဲ့လိုဖျားပေးတဲ့ဟာကိုကျွန်တော်တို့ဘယ်လောက်တောက်ခံနိုင်မလဲဆိုတော့ပြဿနာမှာကျွန်တော်တို့လက်မှာမရှာဖို့လိုပါတယ်။နောက်အင်အားကြီးနိုင်ငံတွေကဆိုရင်အိတရုတ်ဂျပန်အိန္ဒိယကျွန်တော်တို့ဘာအိမ်ဘက်ကရပ်ပါတယ်။အာဆီယံနိုင်ငံတွေမှာဆိုရင်လည်းထိုင်းစင်ကာပူဗီယက်နမ်ဆိုတာကျွန်တော်တို့လက်တွဲလို့ရတဲ့နိုင်ငံတွေဖြစ်ပါတယ်။ဒီလိုအခြေအနေအောက်မှာကျွန်တော်နိုင်ငံငါဖျားဆိုတာကိုရင်ဆိုင်တဲ့နေရာမှာကျွန်တော်တို့ရဲ့မဟာမိတ်တွေကိုကျွန်တော်ပုံပေါင်းသုံးချဖို့လိုပါလိမ့်မယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တာတွေကိုလူမျိုးတုံးတပ်ဖြတ်မှုလုပ်ရအဖြစ်အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်သတ်မှတ်ပြီးပြီဖြစ်ပေမဲ့အခုချိန်ထိတော့အထက်လွှတ်တော်ကအလားတူဆုံးဖြတ်ချက်မျိုးထွက်မလာသေးပါဘူး။ဒါပေမဲ့လည်း Republican နဲ့ Democratic Party နှစ်ခုလုံးကအထက်လွှတ်တော်အမတ်အချို့ပူးတွဲပြီးနိုင်ငံညာရေးဝန်ကြီးမိုက်ပုံပေရိုစီကိုပြီးခဲ့တဲ့သတင်းပတ်တွင်မှာပဲစာတစောင်ပေးပို့ခဲ့ပြီးတော့မြန်မာစစ်တပ်ရဲ့အဲ့ဒီလူခွန်ရေးချိုးဖောက်မှုတွေကို Genocide အဖြစ်အမေရိကန်အစိုးရအနေနဲ့သတ်မှတ်ဖို့တိုက်တွန်းထားတာရှိခဲ့ပါတယ်။အခုချိန်ထိတော့အမေရိကန်အစိုးရကလူမျိုးတုံးတပ်ဖြတ်မှုအဖြစ်တရားဝင်ခေါ်ဆိုသတ်မှတ်ထားတာမရှိသေးပါဘူး။ဘလို့ပဲဖြစ်ဖြစ်ရခိုင်အကြက်တဲရှေ့ကြနေသည့်မြန်မာနိုင်ငံအပေါ်နိုင်ငံတကာဖိအားတွေဆက်ပြီးကြောက်ရွံ့နေဦးမှာဖြစ်သလိုနုနယ်လာတဲ့ဒီမိုကရေစီပြောင်းလဲရေးအပေါ်အနှုတ်လက္ခဏာဆောင်တက်ရောက်မှုတွေဆက်ပြီးရှိနေဦးမှာပဲဖြစ်ပါလိမ့်ရှင်။
မမေခါစီစဉ်တင်ဆက်ခဲ့တဲ့သတင်းနောက်မှဆုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာတခွင်အစီအစဉ်ကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံရဲ့မူဝါဒရေးရာကိစ္စရပ်တွေမှာအမျိုးသမီးပါဝင်ပတ်သက်မှုအခြေအနေဟာအရင်အစိုးရလက်တက်တွေကထက်စားလို့ရှိရင်အများကြီးမြင့်တက်လာပြီလို့ဆိုပေမဲ့တကယ်ဆုံးဖြတ်ချက်ချနိုင်တဲ့အခန်းကဏ္ဍတွေမှာတော့အမျိုးသမီးတွေရဲ့ပါဝင်ပတ်သက်မှုကအားနည်းနေတော့မဲဖြစ်တယ်လို့အမျိုးသမီးရဲ့လှုပ်ရှားသူတွေကပြောပါတယ်အမျိုးသမီးတွေဘက်ကလည်းဒီလိုကြီးလေးတဲ့တာဝန်တွေယူနိုင်မှုအတွက်အရေးချင်းပြည့်ဝတဲ့မျိုးဆက်သစ်လူငယ်တွေမွေးထုတ်ပေးနိုင်မှုလိုတယ်လို့ပြောနေကြပါတယ်အစိုးရအနေနဲ့ကြားမကျန်းသူအခွင့်အရေးအတွက်ဘလို့များပံ့ပိုးဆောင်ရွက်ပေးနိုင်ပါသလဲမြစ်မခတရေအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ဆက်ပေးထားပါတယ်ရှင
်မြန်မာနိုင်ငံမှာ2010နောက်ပိုင်းကစလို့လွတ်တော့နိုင်ငံရေးငြိမ်းချမ်းရေးဖြစ်စဉ်မှာမြို့သူတွေပါဝင်ဖို့ညှင်းတက်လာတဲ့အနေအထားရှိနေပေမဲ့လည်းရပ်ဖက်ဖွဲ့စည်းတောင်းဆိုထားတဲ့30ရာခိုင်နှုန်းကြီးတော့ပါဝင်လို့မရရှိသေးပါဘူးဒါကြောင့်လည်းရပ်ဖက်အဖွဲ့အစည်းတွေကြားမှတန်းတို့ခွင့်ရတဲ့ဆောင်ရနေသူတွေသူ့ခွင့်ရဆောင်ရနေသူတွေဟာမျိုးသမီးတွေရဲ့အခွင့်အရေးတွေနဲ့ဆုံးဖြတ်ပံ့ပိုးရရှိရတဲ့နေရာတွေမှာမျိုးသမီးတွေအခုထပ်ပါဝင်လာလိုက်အောင်တစိုင်းမမတ်ဆောင်ရွက်နေကြပါလေ။ဒါပေမဲ့လည်းတချို့အပိုင်းတွေမှာစိန်ခေါ်မှုတွေရှိနေတဲ့အတွက်မူဝါဒတွေ policy တွေကိုအခုထပ်ပို့ပြီးဆောင်ရွက်ပေါ်မှာလာမကပြင်ပမှာပါအခုထပ်လက်တွေ့ကြအောင်ကျင့်သုံးမှုလိုတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါလေ။ Triangle Women Support Group ရဲ့ Director Talking Lee ကတော့ဌာနဆိုင်ရာဒီမှာကျမတန်းတို့အခွင့်အရေးကိုအခုထပ်ပို့ပြီးလှုပ်ဆောင်မယ်ဆိုရင်တော့အမျိုးသားတွေပဲထမ်းဆောင်ရတဲ့တာဝန်တွေကိုအမျိုးသမီးတွေလည်းမျှဝေထမ်းဆောင်လာနိုင်မှာဖြစ်တယ်လို့အခုလိုပြောပါတယ်
နိုင်ငံတော်ဒိုင်မင်ခန်ကနေ gender equality အတွက်ဆိုပြီးတော့ gender unit ဆိုတဲ့ဟာမျိုးကိုအစိုးရဝန်ကြီးဌာနတိုင်းမှာထားရှိဖို့ဆိုပြီးတော့သူကညွှန်ကြားချက်ပေးလိုက်ပါတယ်။အဲ့လိုပေးတဲ့အခါမှာကျွန်တော်တို့ဒါတို့ဌာနဆိုင်ရာအတွင်းရပဲပြန်ကြားတဲ့အခါမှာတချို့သောဝန်ကြီးဌာနတွေကတော့ကြီးကြီးပြပြနဲ့ထားပေမဲ့ဝန်ကြီးဌာနအများစုကဒါကိုလက်မခံနိုင်ဘူးပေါ့။အပိုအလုပ်တွေပါလို့မြင်ပြီးတော့အရေးကြီးယူဆောင်ရွက်တာမရှိဘူးဆိုတာလည်းသိရတယ်။ကျွန်တော်တို့ပြောချင်တယ်ဆိုတာ gender ဆိုတဲ့ဟာအမျိုးသမီးကိုပဲမဟုတ်ပါဘူး။အမျိုးသမီးအမျိုးသားပေါ့နော်။ဂျာမန်တန်တူညီမျှမှုတွေတချို့ကိစ္စတွေမှာဆိုရင်အမျိုးသားတွေအတွက်ထည့်သွင်းစဉ်းစားရတာရှိသလိုအမျိုးသမီးတွေအတွက်လည်းထည့်သွင်းစဉ်းစားရတာရှိတဲ့အခါကျတော့ဒီလိုမျိုး unit မျိုးရှိနေတယ်ဆိုရင်ကျွန်တော်တို့လိုအပ်တဲ့ကိစ္စတွေကိုဌာနဆိုင်ရာအတွင်းမှာလည်းအားစိုက်ပြီးတော့လုပ်နိုင်တာပေါ့။ကျွန်တော်တို့က gender နဲ့ဥမာအဖြစ်ဒီဂျာမန်တန်တူညီမျှမှုအမျိုးသမီးရေးလို့ပြောလိုက်တိုင်းတချို့တွေကထင်နေတာကဒီအမျိုးသမီးတွေကိုအရန်ကိုဦးစားပေးပြီးဆောင်ရွက်နေတယ်တို့မဟုတ်ရင်အမျိုးသမီးမလိုအပ်ဘဲနဲ့အဖို့အလုပ်တွေလုပ်နေတယ်လို့မြင်တဲ့ဟာတွေလည်းရှိနေတယ်တကယ်တော့ဒါဟာကျွန်တော်တို့အမျိုးသမီးပဲအကျိုးရှိတာမဟုတ်ဘူးအမျိုးသားတွေမှလည်းအကျိုးရှိတယ်ဒီအမျိုးသမီးတွေရဲ့စွမ်းအစတွေတက်လာမယ်လုပ်ရည်ကိုင်းရည်တွေတက်လာရင်အမျိုးသားတွေကြီးပဲထမ်းပြီးတော့ယုံနေရတဲ့ကိစ္စတွေမှာအမျိုးသမီးတွေကလည်းဝန်ထမ်းနိုင်တာပေါ့
ကြားမှာတန်းသူခွင့်ရည်ဟာလူခွင့်ရည်တွေမှာပါဝင်နေတဲ့အတွက်လူခွင့်ရည်နဲ့ဆိုင်နာတွေကိုအခုချိန်မှာအသိပညာပေးဟောပြောတာတွေကမကကျောင်းသားတွေကိုတင်ကြားတဲ့အခါမှာလည်းထက်သွင်းတင်ကြားဖို့လိုတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။မြန်မာနိုင်ငံအမျိုးသားလူခွင့်ရည်ကော်မရှင်ဖွဲ့ဝင်တယောက်ဖြစ်တဲ့ဦးယူလင်အောင်ကတော့
ဒီစာသင်ကျောင်းတွေမှာပါထည့်ပြီးတော့လူခွင့်ရည်ဆိုင်ရာအသိပညာတွေကိုပို့ချဖို့လိုပါတယ်။ဌာနအသီးသီးမှာကိုယ်နိုင်ကလူခွင့်ရည်ဆိုင်ရာကျွမ်းကျင်သူတွေကိုမွေးပြီးတော့ကိုယ့်ဌာနကိုပြန်ပြီးတော့လူခွင့်ရည်ချိုးဖောက်မှုမရှိအောင်ဟုတ်ပြောပို့ချတဲ့ဘာသာရပ်တွေကိုပေါ့နော်သူတို့တင်တာနဲ့တင်တာနဲ့မှာဒါလေးကိုတန်နာကြီးစာပြေနော်အချိန်ပိုင်းလေးထည့်တယ်ပြီးတင် जा ပြေမယ်ဆိုရင်လည်းတော်တော်လေးတိုးတက်လာနိုင်တာပေါ့ awareness ကြလာနိုင်တာပေါ့နောက်ပြီးတော့ CSO တွေပေါ့နော်လူခွင့်ရေးဆိုင်ရာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေအများကြီးရှိပါတယ်သူတို့လည်းသူတို့ဟာနဲ့ကြိုးပမ်းနေကြတာတွေရှိပါတယ်အဲ့တော့ဒီ CSO တွေကိုလည်းအန်ဂယ်ရိုမြေတရက်ခံနေတာတော့သူတို့ကြီးလှုပ်နေမယ်အစားအန်ဂယ်ရိုနဲ့ပူးပေါင်းလိုက်လို့ရှိရင်ပို့ပြီးတော့ဟိုအင်အားရှိလာတာပေါ့နော်အငယ်တို့တက်နိုင်တွေဒီ CSO တွေကိုဖိတ်ခေါ်ပြီးတော့သူတို့ ਨੇ ပူပေါင်းလုပ်တာမျိုးတွေရှိတယ်အငယ်တို့ရဲ့တင်တန်းတွေမှာ CSO တွေကိုဖိတ်ခေါ်ပြီးတော့သူတို့ကိုလည်းဟောပြောခိုင်းတာရှိတယ်သူတို့ရဲ့တင်တန်းတွေကိုလည်းအငယ်တို့ကဝန်ထမ်းတွေကိုလှုပ်ပြီးတက်ခိုင်းတာမျိုးတွေရှိတယ်ဒီလိုနည်းနဲ့တော့ပူပေါင်းဆောင်ရွက်မှုတွေရှိပါတယ်သို့တော့နေသေးတယ်ဟိုအားတိတဲ့ပို့ပြီးတော့လုပ်ဖို့လိုမယ်လို့ပြောချင်တာပေါ့နော
်တော့ခင်လေးကတော့အမျိုးသမီးတွေဟာလည်းလူသားတွေဖြစ်တဲ့အတွက်ဆိုရပါအရင်လေဝါရတွေဥပဒေတွေကိုအခုထပ်ပို့ပြီးတိတိကျကျပြည့်ပြည့်တသားနဲ့ခင်းနဲ့လျော်ညီအောင်လှုပ်ဆောင်ပေးစေချင်တယ်လို့အခုလိုပြောပါတယ
်အဓိကကတော့ကျမကတော့ကိုပဲပေါ့နော်ကျမတို့အမျိုးသမီးဖွဲ့တွေဒီထက်ပိုကြိုးစားအောင်မယ်လို့ကျမတို့မြင်တယ်ကျမတို့မှာစိန်ခေါ်မှုတွေစိတ်ပြက်စရာတွေစိတ်တက်ကြစရာတွေတော့ရှိတယ်ဒါပေမဲ့နောက်နှစ်ပေါ့2019မှာတော့အကောင်းဆုံးတွေကိုဖြစ်လာမယ်လို့လည်းကျမတို့အားတင်းပြီးတော့ညှို့နှိမ့်ပြီးဒီထက်ပိုကြိုးစားပြီးတော့အထူးသဖြင့်တော့တကယ်အခြေခံမှာရှိတဲ့အမျိုးသမီးတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ကျမတို့ကြိုးစားဖို့ကျမတို့လိုမယ်လို့ယူဆတယ်။နောက်တစ်ခုကတော့အစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ဆိုရင်လည်းလက်တွေ့မှာရောအဲ့ဒီချမှတ်ထားတဲ့မူဝါဒတွေကတကယ်အလုပ်ဖြစ်မဖြစ်တည်တည်ချာချာစမ်းစစ်လေ့လာပြီးတော့အလုပ်ဖြစ်အောင်ဒီထက်ထက်ထဲဝင်ဝင်လုပ်ဖို့လိုမယ်လို့ထင်တယ်။နောက်တစ်ခါတကယ်နိုင်ငံတော်အဆင့်ကအဓိကတော့အရေးကြီးဆုံးပါပဲ။နိုင်ငံတော်အဆင့်ရဲ့မူဝါဒတွေဥပဒေတွေကိုဒီထက်ပို့ပြီးတော့တည်တည်ချာချာပြက်ပြက်တသားနဲ့ခင်းနဲ့လျော်ညီတဲ့ဥပဒေတွေမူဝါဒတွေဖြစ်အောင်ပြပြင်ပေးဖို့လိုတယ်ကျမတို့နားလဲပါတယ်ကိစ္စပေါင်းစုံအစိုးရကင်ထွယ်နေတဲ့အခါကျတော့ကျမတို့အမျိုးသမီးရေးကတခါတည်းနောက်တန်းရောက်နေတတ်တယ်ကျမတို့အမျိုးသမီးတွေအတွက်ဖွံ့ဖြိုးတိုးတက်အောင်လုပ်ပေးတာဟာနိုင်ငံတော်ဖွံ့ဖြိုးအောင်လုပ်ပေးတာပဲဖြစ်တဲ့အတွက်ဒါတွေကိုလည်းရှေ့ဆက်ပြီးတော့အားစိုက်ပြီးတော့လှုပ်ဆောင်ပေးနိုင်ပါစေလို့ကျမဆန္ဒပြုပါတယ
်အခုအစိုးရတက်လက်ထက်မှာတော့ငြိမ်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးပါဝင်ခွင့်ရာခိုင်နှုန်းတွေမြင့်တက်လာခဲ့ပြီးမြဲလဲကိုယ်တိုင်ဆုံးဖြတ်ခွင့်ဆွေးနွေးခွင့်အမှန်တကယ်ပါဝင်ခွင့်ရရှိမဲ့အခွင့်အရေးတွေကတော့နေပါနေတော့မှာဒါအပြင်နိုင်ငံရေးငြိမ်းချမ်းရေးဖြစ်စဉ်တွေမှာအမျိုးသမီးတွေပုံမပါဝင်လာနိုင်အောင်ရည်ရှိလုပ်ကိုင်နိုင်မဲ့အရေးချင်းရှိတဲ့မျိုးဆက်တဲ့လူငယ်အမျိုးသမီးတွေဝေးထုတ်ပေးဖို့လိုအပ်ပြီးအခုချိန်မှာပါဝင်ရတဲ့အမျိုးသမီးတွေဟာလည်းဆုံးဖြတ်ပိုင်ခွင့်ရှိတဲ့နေရာတွေမှာရရှိဖို့လိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ
်မြန်မာ့ခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးတင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်ရရှင်များရှင်2018ခုနှစ်ဒီဇင်ဘာလ22ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တော်ရရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်ကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့ဒီ2018ခုနှစ်ထဲမြန်မာနိုင်ငံမှာကြုံခဲ့ရတဲ့အဆိုးအကောင်းတွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်မကြာခင်ကုန်ဆုံးတော့မဲ့2018ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညီညွတ်ရေးအတက်အကျဘာတွေကြုံခဲ့ရသလဲတိုးတက်မှုတွေဆော့ရွက်မှုတွေကနေကျွန်တော်တို့ဘာတွေသင်ခန်းစာယူနိုင်မလဲဆိုတာတွေကိုဆွေးနွေးသွားမှာပါဆွေးနွေးပွဲအတွက်ကိုပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားသူတွေရှိပါတယ်သူကတော့ဝါရဲနိုင်ငံရေးသမားကြီးတူဦးလည်းဖြစ်လက်ရှိဒီပြည်တော်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ဦးသူဝေပါနောက်တူကတော့ဒင်းစာဆရာဖြစ်တဲ့ဦးစည်သူပါဆိုတော့ကျွန်တော်ဒီဆွေးနွေးဝက်နဲ့ပတ်သက်လို့အရင်ဆုံးဒီဟိုပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးရဲ့တုံ့တက်ချက်ကိုအရင်ကြားချင်ပါတယ်ဆိုတော့ဟိုကျွန်တော်တို့ဒီပြီးခဲ့တဲ့နှစ်ထဲမှာဒီနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညီညာရေးအတက်အကျတွေကိုရေဘူးရွာများပြန်သုံးသပ်မယ်ဆိုရင်အတက်နဲ့အကျဘယ်ဘက်ကပိုများတယ်လို့များပြောနိုင်မလဲဆရာဦးသူဝေအရင်ဆွေးနွေးပေးပါလားခင်ဗျာ
အဲအားလုံးကပါခင်ဗျာကျွန်တော်ကတော့ဒီလိုလေးဟိုငင်းငယ်ရင်းနဲ့ပတ်သက်တဲ့လူဆိုတော့ဒီငင်းငယ်ရင်းနဲ့ပတ်သက်နေရပြောပါဘုံเนาะကျွန်တော်တို့2018ခုနှစ်အပြင်အဟောင်းသွားတော့ဖြစ်တယ်2019ခုနှစ်ကျတော့ဖြစ်ဖြစ်ဖြစ်လာတော့မှာပါဗျာနော်လူတွေကတော့အဲ့မှာ Happy New Year လို့ဖြစ်ဖြစ်ကြိုဆိုကြမှာပဲလေဟိုကျွန်တော်တို့2018ခုနှစ်မြန်မာနိုင်ငံမှာဘာညာတိတိအောင်မြင်ခဲ့တယ်လေဘာစင်ကုန်ပြီနဲ့ကြုံတွေ့ခဲ့ရတယ်လေအဲ့ဒါကိုမဖြေခင်မှာပထမဆုံးသိထားမှာကတော့လူတွေကအဆူဝေးနဲ့နေကြတာဖြစ်ပြီးတော့နော်အဲ့ဒီအဆူဝေးထဲမှာကောင်းတဲ့လူတွေမကောင်းတဲ့လူတွေတော်တဲ့လူတွေမတော်တဲ့လူတွေညံ့တဲ့လူတွေအီလျှောက်တဲ့လူတွေဖြစ်စည်းတဲ့လူတွေအပြူတွေကရောနှောနေကြတာဖြစ်တယ်ဗျဒါကြောင့်မလို့ပြစ်ဒဏ်ကရှိနေမှာတဘာဝပဲလို့နားရရမယ်မြန်မာနိုင်ငံမှာလက်နက်ကိုင်ပြစ်ဒဏ်ကဒီကြောင်းမလို့ပြည်သူတွေကဆင်းရဲဒုက္ခမျိုးမျိုးနဲ့ကြုံတွေ့ကြရပါလေဗျာအဲ့ဒီဒုက္ခတွေမှာကင်းအောင်ငြိမ်းချမ်းရေးကြည့်ရဖို့ဟာမြန်မာနိုင်ငံအတွက်အရေးတကအရေးကြီးဆုံးဖြစ်ပါလေ။ဒါကြောင့်လေနိုင်ငံတော်အစိုးရလေတိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့ရေနိုင်ငံရေးပါတီတွေရေဒီလိုအစုအဖွဲ့တွေအားလုံးဝိုင်းပြီးတော့ငြိမ်းချမ်းရေးရအောင်ကြိုးပမ်းနေကြတာဖြစ်တယ်ဗျာ။ငြိမ်းချမ်းရေးကြီးဟာအင်မတန်ကြေဝင်းတဲ့ကိစ္စဖြစ်တဲ့အတွက်လူတွေတော့လူတွေလည်းနေတော့အောင်မြင်မှာမဟုတ်ပါဘူးနော်ကြိုးစားရမှာပါ။မြန်မာတမိုင်းကငြိမ်းချမ်းကြိုးပမ်းမှုတွေအများကြီးလုပ်ခဲ့ပါလေ။အဲ့ပထမတာရကကိုကျွန်တော်ပြောပြချင်ပါတယ်ကြာလူလိုက်ကြီးရကာလမှာပေါ့နိဖတ်ချက်ပလအစိုးရနဲ့ကွန်မတီပါတီတို့ညီညွတ်ဖို့စစ်ဆေးရေးကော်မရှင်ကော်မတီတရားကိုဖွဲ့တယ်ကြာအဲ့ဒီကော်မတီကိုဘိုးလက်ရကဥဆောင်ပါလေကြာအဲ့ဘိုးလက်ရနောက်ပိုင်းမှာပြောပြတာကတော့ဒီလိုကွာတဲ့အစိုးရဘက်မှာအခြေအနေသာတဲ့အခါတော့ကော်မတီတွေကဆွေးနွေးကြတယ်တဲ့အဲ့ဒီဟာအစိုးရကတော့ဟိုအကြောင်းပြဒီအကြောင်းပြနဲ့တဲ့ဆွေးနွေးပွဲကိုရှောင်တယ်ကွာတဲ့တကယ်ကော်မတီတမားချီပြီးကောင်းရတော့ပြီးနဲ့အစိုးရကဆွေးနွေးကြည့်နေကွာတဲ့ကော်မတီတွေကအကြောင်းပြပြီးတော့ဟိုအကြောင်းဒီအကြောင်းနဲ့ရှောင်းနေကွာတဲ့ဒီတော့ဘယ်လိုလုပ်ပြီးတော့ဆွေးနွေးခဲ့ဖြစ်မှာလဲတဲ့ဘယ်လိုလုပ်အောင်နေမှာလဲလို့ပြောပြပါတယ်ဗျာနောက်တစ်ခါ1952ခုနှစ်မှာအလာနီရဲ့ဘဂတာရဲ့ရဲချုပ်ကြီးရဲ့သုံးပါတီညီရင်းညီရာကမျိုးမုံရခဲပလဲမျိုးမှာလုပ်တယ်ဗျာ အဲ့ဒီမှာလေတခင်ဆိုးကသူတို့မှားခဲ့တာဒီကိုပြန်လည်ပြီးတော့သုံးသပ်ပြတယ်နိကျွန်တော်တို့ရဲ့ဂိုင်းကနဝါဒအပြစ်မှာကြောင်းနဲ့ဆိုရှယ်လစ်ပါတီရဲ့ကိုယ်ရည်ရည်တဲ့မကွဲရလို့ရှိရင်ဒီလိုအခြေအနေဖြစ်မှာမဟုတ်ဘူးတဲ့ဆိုရှယ်လစ်ပါတီရဲ့အဖွဲ့လိုက်ပူးပေါင်းပြီးတော့တဲ့အဲညီညီကန်းကန်းချက်ကိုဒီကျွန်တော်တို့ဂိုင်းကနဝါဒအဆွဲကြောင့်အထင်ကြီးခြင်းသူကြီးဝင်ရမယ်လို့လုပ်ခဲ့တဲ့အတွက်အဲ့ဒီအမှားကြီးကိုကျူးလွန်ခဲ့တယ်တဲ့ဒါကြောင့်မလို့ဆိုရှယ်လစ်ပါတီနဲ့လည်းအဲ့လမ်းဝေးသွားတယ်ပေါ့နော
်ဟုတ်ကဲ့
နောက်တစ်ခါ1949ခုနှစ်ကတော့လည်းဒီဟိုပါပေါ့တကင်းအောင်ချမ်းနေပေါ့နော်အဲနားရမှုလဲသွားအောင်ဖြစ်သွားပါတယ်တဲ့အဲ့ဒါကလည်းဟိုရေလို့ဒီဟိုတီတီရေပေါ်နေလဲဒေါ်ထားတကင်းအောင်ချမ်းကိုယ်တူကိုယ်တာတဲ့ဒါဆိုဆိုအလုပ်ကြီးကြီးကိုတောင်းခတ်ပြီးတော့အပြာလာဟိုလာတူတူတူလေးလေးစားစားညီနိုင်ပြီးတော့ကျေကျေပြည့်ပြည့်လုပ်အောင်လေစားရဘောင်းဘာလာဟိုဘာခေါ်မလဲညာလူကန်းစားတရားထူတော်ရမယ်အဲအလုတ္တမဇီဝနာထုတ်ဆက်လုတ္တမဇီဝနာထူတော်ရမှာပေါ့နော်အဲ့ဒါကိုဟိုမလုပ်ကြည့်လိုက်ဘူးပေါ့ဗျာနော်အဲ့ဒါကြောင့်မလို့အဲ့ဒီအကြလေးပဲတဲ့ဒါသူရဲ့ကဲနော်ဝါဒအစွဲကြောင့်ဖြစ်ပါတယ်တဲ့
ဟုတ်ကဲ့ဆိုတော့ဟိုဆရာဦးသူဝေပြောချင်တာကတော့ကျွန်တော်မြန်မာနိုင်ငံတမိုင်းတစ်လျှောက်မှာဟိုငင်းငယ်ရေးပြဿနာတွေတစ်လျှောက်လုံးကြုံခဲ့တယ်ဒါကြောင့်ငင်းငယ်ရေးကဟိုတိုင်းပြည်အတွက်အဓိကအရေးကြီးတယ်ဒီချိန်ထဲမှာပဲငင်းငယ်ရေးပြဿနာတွေရဲ့အခြေခံအားဖြင့်ကတော့ကျွန်တော်ဒီဂိုင်းကနာဇွဲတွေအယူဝါဒဇွဲတွေကြောင့်ဖြစ်ခဲ့ရတယ်ဆိုပြီးတော့ဆရာနမူနာပေးပြီးပြောချင်တယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ဆရာကျွန်တော်နောက်တစ်ခုကလေဆော့ဆော့ကျွန်တော်မေးတဲ့မေးခွန်းကိုပဲပြန်ပြီးကောက်ချင်ပါတယ်ရေဝီအနေနဲ့ကျွန်တော်ဒီ2018ကိုပြန်ကောက်မယ်ဆိုရင်ရောဒီအတက်အကျဘယ်ဘက်ကမြပို့ပြီးတော့များတယ်လို့ဆရာရေဝီရအနေနဲ့ချင်းချုံသုံးသပ်ပေးလို့ရမလဲ။ည
ီညာရေးနဲ့ပတ်သက်လို့လားခင်ဗျာ။ညီညာရေးနဲ့ပတ်သက်တဲ့လူကတော့ကျွန်တော်တို့လေဒါဟိုဝိုင်းဝန်းကြီးကကျူးစားကြတဲ့အခါမှာပထမအစိုးရလက်ထက်တည်းကနေယူဆခဲ့တာပေါ့နော်။အဲဆခဲ့တဲ့မှာရှစ်ပါတီ NCA လက်မှတ်ထိုးတယ်လေ။နောက်တစ်ခါဒီ NND အစိုးရလက်ထက်မှာနောက်ထပ်နှစ်ပါတီလက်မှတ်ထိုးရဆယ်ပါတီလက်မှတ်ထိုးရဆိုတော့တဝက်လောက်ကညီညာရေးကိုလက်မှတ်ထိုးထားတာဆိုတော့တော်တော်ကြီးတော့အောင်မြင်သွားတယ်ပေါ့ဗျာနော်။ဒါပေမဲ့အခုနောက်ဆုံးပေါ့ဗျာနော်နောက်ဆုံးမှာဘာဖြစ်လဲလို့ဆိုတော့ကျွန်တော်ငင်းငယ်ကြီးမှာအဲတွန့်ချုပ်သွားတာဖြစ်တယ်ဗျာနောက်ဆုံးမှာဘာဖြစ်လဲဆိုတော့ဒီဟိုဘာပေါ့ KNU ရလည်းတယ် UDP ကချင်းနေကွဲကိုယာယီရဆိုင်ထားမယ်လို့ပြောချင်းရတယ်ဗျာနောက်တစ်ခုကတော့ RCS ကလည်းပဲ GMC လုံငန်းကိုရထဲရမယ်လို့ကြီးညာပြန်တယ်ဗျာအဲ့ဒါကငင်းငယ်ကြီးပေါ်ဆောင်ပြီးတဲ့ဒီ UDP JC ရဲ့ GMC နှစ်ခုစလုံးကိုရပ်တန့်သွားတာဖြစ်တယ်ဗျာဒါကြပြီနဲ့အခုအစ်တော်ဆွေးနွေးပွဲတွေပြန်လုပ်တဲ့အခါမှာတိုးတက်မှုတွေရှိတယ်လို့ကြားရပါတယ်။နောက်ပြီးတော့လည်းမြောက်ပိုင်းအဖွဲ့တွေက NCA လက်မှတ်ရေးထိုးတဲ့မှာပါလာမယ်လို့ကြားရတယ်။တပ်မတော်ကလည်းပြစ်ခတ်တက်ခဲ့မှုကို AD လာအထိရွှဲမယ်လို့ထုတ်ပြန်ပြန်လိုက်တယ်ဗျာ။ကောင်းမွန်တဲ့ခြေလှမ်းတွေပဲဗျာ။အချိန်ကတ်တတ်မှုလည်းရှိတော့တာပုံမှန်ကြိုးစားပြီးလာကြလိမ့်မယ်လို့ထင်တယ်။မြန်မာကလေးကလည်း2020မှာနေရာကြီးကိုအပြီးကျဆောင်ရွက်မယ်လို့ကောင်းကင်ကြီးကညီမထားတာဖြစ်တဲ့အတွက်ကြောင့်အားလုံးဝမ်းကြီးကြမှာပေါ့လေနော်
ကျေးဇူး
တင်ပါရှင်ကျွန်တော်တို့ဒါအလားအလာအမြင်ကောင်းပါတယ်လို့ပြောချင်ပါတယ်ဗျနော
်ဟုတ်ကဲ့ဆိုတော့ဆရာဦးစီရဲ့သူရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ဒီပြီးခဲ့ဒီ2018အတွင်းမှာဒီနိုင်ငံရေးစီးပွားရေးလူမှုရေးပေါ့နော်ဆောစောတော့ဆရာဦးသူဝေကတော့သူအဓိကအာရုံစိုက်နေတဲ့ပြည်ရင်းညီညာရေးအပိုင်းကိုပြောထားတယ်ဆိုတော့ကျန်တဲ့အပိုင်းတွေမှာရောကျွန်တော်တို့အတက်အကျဘယ်ဘက်ကများပုံများတယ်လို့သုံးသပ်လို့ရမလဲ
အဲကျွန်တော်တော့ကြောက်ချီပါဗောလေတော်တော်ကြောက်ရှိတော့ဟိုတခုနဲ့နဲ့ပြောရင်တော့ရခိုင်ကြီးရော2019ကစလိုက်တဲ့ရခိုင်ကြီးကနောက်ဆုံးချက်မှာကျွန်တော်ရတော့ဆောက်ရှင်းနေရပြီးတော့အဲ့ဒါပဲကျွန်တော်နိုင်ငံကချက်ခံရေးရောနောက်ပြီးတော့ကြာရဒီငင်းချမ်းရေးစီးပွားရေးပေါ့လေအကုန်လုံးအထွေရေးမှာတော့ဆောက်သူကကြိုက်သွားတာပဲဆိုတော့အဲ့ဒါကတော့တကယ်အကြာကြီးပါပဲအဲ့ဒီအရင်ကျွန်တော်ကမမဲဘူးခုဟာဆွဲတင်နေရပြီးတော့ဒီတကွာလုံးနဲ့တယောက်ဆံဆံမျိုးပေါ့လေကိုယ်ကကထောက်ခံတဲ့နိုင်ငံတော်လေးနေရတဲ့အနေထားမှာရှိရတယ်ဒါကတော့အကြတယ်ဆိုတော့လည်းဥပါရောဟိုအုပ်ချုပ်ရေးပဲပြောပြောနိုင်ငံရေးပဲပြောပြောအဲ့နှစ်ခုပေါင်းမှာတော့ဟိုကောင်းတာလေးတွေရှိတယ်ပေါ့ဘာလဲဆိုတော့ဥမာတကွာဝင်းမြင့်တက်လာပြီးနောက်ပိုင်းမှာအစိုးရအရင်ရတဲ့ဆိုင်တော့ပို့ထုတ်လာတယ်ပေါ့လေပြည်ရင်ကြောင်းလေးတွေလည်းကျွန်တော်တို့လောက်တာတွေတွေ့ရတယ်ဟိုနောက်ပြီးအခါကျတော့ဒီအဲ့ဒီလက်ချာမှုတောက်ချက်ရေးပေါ့လေအဲ့ဒီဘက်ချမ်းမှာလည်းဒါလိုက်တာလေးကကောင်းလာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့ဆိုတော့အဲ့ဒီဘက်ချမ်းမှာတော့ဘာပြောကျွန်တော်တို့ကအတက်တွေရှိတယ်ပေါ့လေအဲဟိုဘက်မှာတော့စီးပွားရေးမှာတော့ကျွန်တော်တို့ကဟိုဘက်ကဖြစ်နေတာပေါ့လေစီးပွားရေးမှာကျတော့ဒီတပတ်ကံနောက်ဆုံးထုတ်တဲ့ဟာကိုပဲကြည့်နေဆိုရင်ကျွန်တော်တို့ကတက်တဲ့ပုံကအစ 6.8 လောက်မှန်းထားနေတယ်ဒီနေ့မှာ 6.2 ဆိုတော့မှန်းလို့ ကျွန်တော်တို့ကမတက်ဘူးဆိုတော့တွားပြီးတွေ့ရတယ်။အဲပြီးရကကြတော့သူချင်းတော့လေပယ်လိုက်ပေါ့လေသူချင်းတော့ဒီကမ္ဘာလေကြီးသွားလုပ်ငန်းမှာကျွန်တော်တို့ကတော်လေးထိတယ်။အဲ့ဒါကဟိုသူချင်းတော့ high end tourist ပေါ့လေဒီဒီဒီဒီပြည်နည်းနည်းသုံးတဲ့ tourist တွေနောက်ရောပါနေအမေရိကန်လာတာလေသူကထွက်ဝက်တော့ပြုတ်ကြသွားတယ်လို့ပြောရပါတော့ဆိုတော့အဲ့ဒီဘက်တိုင်းမှာဖြစ်တော့မိဖို့ချက်ချောင်းနေတဲ့ hotel ကိုကျွန်တော်တို့တွားပေးပို့ဆောင်ရင်လုပ်ငန်းအဲ့ဒါတွေပါလေအကုန်လုံးကြည့်တယ်ပေါ့လေအဲပြီးတော့နောက်တစ်ခုကြည့်တဲ့ဟာကတော့ဘာလဲဆိုတော့ဒီကြက်ငွေကြံမိုးကတော်တော်လေးပြုတ်ကြတော့ငါးဘုံတစ်ဘုံလောက်ကိုကျော့သွားတာတွေ့ရတယ်ပေါ့လေဒါကတော့ဒီဇူလိုင်ကနေဆက်လိုက်တော့အောက်တိုဘာ3လောက်တင်ခုရက်ဒီလေကျွန်တော်တို့ကညင်နာမတွေ့ဘူးအဲ့ဒီနောက်ပိုင်းမှာဈေးတွေကလည်းလိုက်ခါတာပေါ့လေဆိုတော့ဓာတ်ကြီးတွေကတက်တဲ့ခါကျတော့တခြားဈေးတွေကလိုက်တယ်နေအခုဟာတော့အဲကုန်စည်လုံးတွေလည်းတက်လာတာတွေ့ရတယ်ဒီဈေးပေါက်ပေါက်မှုတော့လည်း6လောက်7.8 9လောက်ရှိတယ်ဆိုတဲ့ခါကျတော့အဲ့ဒီဘက်ကတော့ကျွန်တော်တို့ကကြားတဲ့ဟာတွေရှိပါတယ်။ငွေကြေးရတော့ကျောက်သူတွေလည်းခုနပြောတော့ပါတယ်ဒီတလျှောက်လုံးပါတော့လက်ရှိနည်းနည်းဟိုတက်လိုက်ကြလိုက်ဖြစ်နေရတယ်ဒီမှာအခုဒီဟိုဟာတက်တက်လောကနေပြီးတော့လေလာကျော်လောက်တော့အပြစ်ကတစ်ဖက်တည်းရဆဲမယ်ဆိုတော့ဒါကတော့တော်လေးထူကြတော့အတက်ဆက်ပေါ့လေ။ဒါနောက်ပြီးတော့ဟိုကျွန်တော်တို့အများအားပြောနေကြတယ်အစိုးရကတိတ်ပြီးမလုပ်နိုင်တာထွေဦးကြောင့်လို့ပြောနေတဲ့ကိစ္စအဲ့ဒါကလည်းမနေရပဲရှင်းသွားတယ်ပေါ့လေထွေဦးကပြောပြီးအစိုးရအခွင့်ကျောင်းအဝေးပြည်နယ်ဆိုတော့ဒါဆိုရင်တော့အုတ်ချုပ်ရေးဘက်ကအတက်လည်းဖြစ်တယ်ခုနကငင်းချိုင်းဘက်ကလည်းအတက်လည်းဖြစ်တယ်ပေါ့လူမျိုးရေးဘက်ကတော့ပြောပြောဟိုစာပေတို့မီဒီယာတို့ဘက်မှာတော့မီဒီယာဒီရဲ့အခန်းကဏ္ဍတွေကြာလာတယ်ပေါ့လေသူရနဲ့မီဒီယာကြားထဲမှာလည်းဟိုနားလည်မှုကြီးတာလေးတွေကျွန်တော်တွေ့ရတဲ့ခါကျတော့ဒီမိုကရေစီဒီတာရေးကာလမှာမီဒီယာဆိုတာလည်းရေးကြီးရဲ့ institution ဖြစ်တယ်ဒီမိုကရေစီဆိုတာလည်းရေးကြီးရဲ့ institution ဖြစ်တော့ဒီနှစ်ခုပို့လိုက်တာလူရတဲ့ကျမ်းတဲ့သဘောတော့တွေ့နေရတာအဲ့ဒါကတော့အကြပိုင်းမှာရှိတယ်ပေါ့လေဆိုတော့ကျွန်တော်ကြည့်လိုက်ဆိုရင်တော့တက်ခေါ်ကြရောဒီမှာတော့ရောပြောနေရပြီကျွန်တော်တို့ကအကြဘက်ကပိုများတယ်လို့ပြောရမှာတော့အဲဒီရခိုင်ကိစ္စကတော်တော်လေးကျွမ်းသွားတဲ့အတွက်ကြောင့်ဒါကိုကြောင်လုံနိုင်မှာပဲကျွန်တော်တို့ကပြန်တက်လာမယ်တော်ရှိပါတယ်
ဟုတ်ကဲ့ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်မေးချင်တာရခိုင်ပြည်နယ်အချက်တည်းကတော့ဒီအဓိကစိန်ခေါ်မှုဆိုတာကတော့သိကြပါတယ်ဒီမြန်မာစိုးရအနေနဲ့လည်းဒီငင်းချင်းကိစ္စပါဝင်ဖို့လေတခြားဦးစားပေးလုပ်ချင်တဲ့ကိစ္စတွေတော့မှာပဲဟိုနောက်တန်းရောက်သွားတာမျိုးတွေတော့ရှိနေပါတယ်ဆိုတော့ဒီရခိုင်ပြည်နယ်အချက်တည်းကရောဖြစ်ရှင်းနိုင်မယ့်အလားအလာဘလောက်များမြင်မိလဲ
ကျွန်တော်ကတော့တဖြည်းဖြည်းနဲ့စိုးရရောဟိုလုံနိုင်တာတွေအကုန်လုံးတော့လုံနေတဲ့သဘောရှိပါတယ်တစ်ဖက်မှာကြောက်တယ်အပြင်ကဘာကြောက်ရလဲသူကဒါသူကတိတ်ကြီးလုံးမနေဘူးဆိုပြီးတော့အရင်ရတဲ့ကောင်ကဖြီးအားတွေတိုးလာတာတွေ့ရတယ်ပေါ့နော်တိုးရတဲ့ခါကျတော့ဟိုကျွန်တော်မြင်တော့ဒီဘုရားတမကကဒီအရေးကြီးပြောဆိုမှုရှိမရှိပေါ့အဲ့ဒီကောင်ကအဖြေဖြစ်မယ်နဲ့တူတယ်သူကအရေးကြီးပြောဆိုလိုက်တယ်ဆိုရင်တော့ဒါကဟိုကျွန်တော်လုံးသမားတွေကတော်တော်ကိုဖြိကြိုက်သွားပြီးဟိုအရင်တက်မလို့ဆိုရလက်ထက်ခက်ပြန်ရောက်တော့မှအဲ့ဒီနီးနီးတော့ကျွန်တော်တို့ကဒီကြံတဘောမျိုးရောက်သွားပြီဆိုတဲ့သဘောမျိုးဖြစ်မှာပေါ့နော်အဲ့တော့သူတို့ဆုံးဖြတ်ချက်မချခင်ကာလတွေကအရေးကြီးပါတယ်ဒီချိန်တွင်းကတော့ရနိုင်တယ်လို့ပြန်ဆယ်ပြီးတဲ့ခါကျရင်ကိုနဲ့နီးဆက်တယ်ပေါ့နော်သူပြောတော့ကျွန်တော်ကတော့ဒီ American အစိုးရနဲ့ American Media တွေဒါအစိုးရပို့ပြီးတော့အရင်ရတဲ့ကျွန်တော်ချင်းကပ်ဖို့လိုတယ်နောက်ပြီးတဲ့ခါကျတော့ Bangladesh နဲ့လည်းကိုနဲ့ကတော့ပြန်ပြက်လို့တော့ဖြစ်နေတယ်မင်းသူတို့နဲ့တော့အနီးကပ်ပို့ပြီးတော့ပူးပေါင်းဆောင်ရွက်တင်တယ်ပေါ့နော်ဆိုတော့တခြားနည်းလမ်းတော့ရွေးရမရှိပါဘူးကျွန်တော်အနေနဲ့ကတော့အခုတည်းကတော့အကောင်းမြင်နေတော့မှာပဲ။ဘာလို့လဲဆိုတော့စိုးရတာကတော်လေးစိုးသွားပြီဖြစ်တော့အစိုးမှနောက်ဆုံးမှတ်ရောက်သွားတဲ့သဘောဖြစ်နေတော့ဟုတ် physics သဘောရပြောမယ်ဆိုတော့ပြန်များခုန်တက်လာမှာပေါ့လေ
။ဟုတ်ကဲ့။
ဒါတော့လုံးဝကျွန်တော်တို့ကလုံးဝမှာပါပဲ။လုံရင်းလုံရင်းနဲ့ကိုယ့်ရဲ့ဒီအချက်တဲကိုယ်လုံးနေနေများနဲ့လုံနေတာကိုနိုင်ငံတကာကယုံကြည်လက်ခံလာနိုင်တဲ့အခြေအနေလည်းရှိနေတယ်။အခုကပြီးတော့ platform ပေါ့လေ။တချို့နိုင်ငံတွေဆိုရင်ဒီနိုင်ငံတကာနဲ့နိုင်ငံကြီးတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဒါသင်ညင်းလိုက်ရှာနေရတယ်။ကျွန်တော်ကသင်မြင်ရများများစစချရာပြမလို့ဒီခိုင်သင်မြင်တခုလုံးရှိနေတဲ့အတွက်ဒီမှာလာကိုကတကယ်စိတ်ကောင်းစင်နာကောင်းနဲ့လုပ်တယ်ဆိုတာဟိုကိုတက်နိုင်တာမတက်နိုင်တာတပိုင်းပေါ့လေစိတ်ကောင်းစင်နာကောင်းနဲ့တကယ်လုပ်နေလို့ယုံကြည်သွားရင်တော့လမ်းတွေပြန်ပြီးတော့ပွင့်သွားနိုင်တယ်ပေါ့ဒါနဲ့အများကြီးတော့လောက်ရပါလိမ့်မယ်ပြီးရပို့ပြီးတော့ရင်းနှီးတွေလူသားချင်းနှီးတွေအချိန်တွေအာရုံတွေပို့ပြီးတော့တောင်ထည့်ရပါဦးမယ်ဟုတ
်ဟုတ်ကဲ့ဆရာဆေးသူဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ရှိနေပါတယ်ဥမောင်ကျော်စံဖြစ်ပါတယ်မင်းပြားမျိုးပါဥမောင်ကျော်စံဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြန်းနေတာပဲဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးနေတာကတော့ကျွန်တော်တို့ဒီ NLD အစိုးရတက်လာတဲ့ရှင်ကစားပြီးတော့ကျွန်တော်တို့ရခိုင်သက်မှာဒီဆိုင်ဘောကြောင့်လည်းဆင်းရဲတဲ့အလုပ်တွေပဲတွေ့နေရတယ်အဲ့တော့ဘာလို့ဆိုလို့ဒီကျွန်တော်ရခိုင်ဘက်မှာမီဒီယာကစလုံးဝမင်းရဲ့အ လို့ကိုဆုံးပြောတယ်နောက်တခါကျွန်တော်တို့ရခိုင်ပြည်ဖက်မှာရခိုင်ဟိုဘက်ဒီမခဏနေတာလေးတွေ့ရတယ်ဘာလို့ဆိုရင်ကျွန်တော်တို့အခြေတည်ရကြပြီးဟိုပြောမလားဆက်မိဇာကားဆက်ကျွန်တော်တို့ရခိုင်ပြည်ပြန်ပြထားပြီဘာလို့ဆိုရင်ဒီကျွန်တော်တို့ကပြီးဖို့တာစားပြီးလို့ကျွန်တော်တို့မြင်နေဘာလို့ဆိုရင်ဒီဟာဘာမဆိုင်ရကြတယ်အဲ့တော့တမလူကလည်းဒီလိုခိုင်ပြန်တော့ကြောင်းနောက်ကတည်းကပတ်မှုပြီးရည်နေရတာကျွန်တော်တို့လဲပြပါဒါဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ဗမာသာပြည်တိုင်းရင်းသားရှင်းရှင်းအမှုပွားစရာတွေဖြစ်နေတယ်နောက်လည်းဗမာဖက်ကရည်ခွင့်ရှိတယ်ပဲခိုင်ကတုံ့ပြန်လေးရမှာအခက်ကြီးဖြစ်တယ်ဒါလို့ဆိုလို့ရှိရင်လက်တွေရှိရင်ချက်ကွန်ဒီစစ်ကွန်ဒီတို့လက်ကဝေမနကပြီးတော့အဲ့ဒါတွေဘုပ္ပိပမာတွေတပြေးလို့တက်လာလိမ့်မယ်ဒါကြောင့်ကျွန်တော်ရခိုင်ပြည်ထက်ကတတိယရေးစရာမရှိဘူး။နောက်ကအခုကျွန်တော်တို့ခံရတယ်။ဒီလိုပဲကျွန်တော်တို့ကနောက်တစ်ခါကျွန်တော်တို့အင်းလို့ချင်းချင်းတွေ့ကြော်ပါဘော။အမျိုးသားရင်းစရာရှိရင်နောက်တစ်ခါပြည်ချင်းချင်းဆိုတဲ့နေရာမှာလည်းအခုဆိုလို့ရှိရင်အလုပ်ပြကြတဲ့အတိုင်းရခိုင်ဘက်ကပြင်နေတယ်။ဒါကြပြည်သားရင်းစရာဟိုအတိခရစီတွေလုပ်တယ်။အခုကျွန်တော်တို့ရခိုင်ပြည်အများကြီးစိုးရိမ်နေရပြီ။ကျွန်တော်တို့ရခိုင်ပြည်တွေအမျိုးသားရင်းစရာထိခိုက်တယ်။ဒါကြောင့်ကျွန်တော်တို့အများကြီးစိုးရိမ်နေရတယ်။ဘာပဲကလာရူးချက်ပြေတယ်ကလာရူးတော့ကျန်ခေါ်နေတယ်အဲ့တော့ခိုင်နေခိုင်နေတယ်မဟုတ်လား
ဟုတ်ကဲ့ဦးမောင်ဦးမောင်ကျော်စံဆိုတော့ဦးမောင်ကျော်စံအဓိကဟိုပြောချင်တဲ့နှစ်ချက်ကိုကျွန်တော်နားလည်တာကတော့တခုကတော့ဒီဟိုရခိုင်တိုင်းရင်းသားတွေနဲ့စန့်ကျင်တဲ့သဘောထားတွေမီဒီယာတွေမှာလည်းဖော်ပြနေတယ်ဆိုတော့သဘောထားပါဟုတ်ဦးမောင်ကျော်စံဘယ်အကူအကားတွေနဲ့ပြောရဲဆိုတော့ကျွန်တော်လည်းဟိုဒီဆွေးနွေးမှာအတိအကျကျွန်တော်မသိနိုင်ဘူးပေါ့လေနောက်တစ်ချက်ကတော့ဒီငင်းငယ်ရင်းနဲ့ပတ်သက်လို့အခုအစိုးရရဲ့ညင်ညာချက်ထဲမှာဒီလက်ရှိလက်တလောပူနွေတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ဘက်မှာပါတဲ့ကိစ္စကိုထောက်ပြရလို့ကျွန်တော်နားလဲပါတယ်ဆိုတော့ဒီမေကွန်းတစ်ခုစလုံးကကျွန်တော်ပင်တိုင်းဆွေးနွေးတဲ့ပုဂ္ဂိုလ်နှုတ်ဦးနဲ့တရားရည်လဲဆက်နွယ်နေတော့ကျွန်တော်အရင်ဆုံးတော့ဆရာဦးသူဝေကိုမေးချင်ပါတယ်ဆရာအခုဒီမှာရခိုင်ပြည်နယ်ဟိုဒီအချက်တဲကိစ္စနဲ့ဆက်နွယ်ပြီးတော့ပဲဟိုပြောရမယ်ဆိုရင်ပေါ့လေအခုဒီမြန်မာစစ်တပ်နဲ့ဒီဟိုရခိုင်တပ်မတော်ဒီအေအေနဲ့တိုက်ပွဲတွေလက်တလုံးပူနွေးနွေးဖြစ်နေတာရခိုင်ဘက်မှာအကြီးကျယ်ပါဒါပေမဲ့လည်းအခုပြီးခဲ့တဲ့ဟိုချင်းညာချက်ထဲမှာကဒီတပ်ပွဲတွေဖြစ်နေတဲ့ရခိုင်ဘက်မှာပါပဲနဲ့မြောက်ပိုင်းကပဲအဓိကဖြစ်နေတော့တချို့အားသာပုံမှာဘဝင်မကြတာဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းပြောတာတွေကြားတယ်အခုစောစောပဲတော်တိုက်ရှင်တယောက်ကလည်းအဲ့ဒါကိုဘဝင်မကြတဲ့သဘောထားမျိုးပြောသွားတယ်ဆိုတော့ဟိုဒီလိုအခြေအနေမျိုးတွေရှိနေခြင်းအပြင်ရောဒီငင်းငယ်ဆွေးနွေးပွဲဆရာတို့မျှော်လင့်သလောက်ရှေ့တိုးနိုင်မှာမလားဆရာ
ဒီရခိုင်မှာရှိနေတဲ့ဘင်္ဂါလီရေကိစ္စကတော့ကျွန်တော်တို့နိုင်ငံသားတွေအနေနဲ့ဖြစ်ရတဲ့တက္ကနာဆိုတော့ပို့ပြီးတော့မှခက်ခဲတာပေါ့ဗျာနော်အဲ့ဒါနဲ့နောက်ပြီးတော့လည်းပဲဒီကနိုင်ငံတကာရဲ့ PR ကြီးကလည်းအင်မတန်များတယ်ဆိုတော့သူတို့မြန်မာနိုင်ငံကအစိုးရအနေနဲ့ဟိုကန်တီပုံကကျွန်တော်မြင်လာတော့ဖြစ်ရင်အာဒါပါခေါ်မယ်ညီညာတာကလည်းအခြေအနေရပါဘူးနော်ဒါသူညာလို့မလို့ကန်တီနေတာဖြစ်တဲ့အခါကျတော့ပြဿနာကြီးမားမားတော့မဖြစ်နိုင်ပါဘူးလို့ယူဆပါတယ်နောက်ပြီးတော့လည်းဆရာကပြောတဲ့အာဒါရခိုင်ကမှာအေးတိုက်ပွဲကြီးဖြစ်နေတယ်ဆိုတာကတော့ဖြစ်ရင်ဒါကတော့ဟိုဒီဟိုဒီတက်တိုက်ပွဲဖြစ်ပြီးတဲ့အခါမှာဒါတိတ်ပြီးတော့ဟိုစေတနာကြီးပေါ်မလာနိုင်ဘူးဆိုတဲ့အနေမျိုးနဲ့ဒါတရင်ထဲမှာနည်းနည်းကိုမပြတာဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်ဗျာနော်
โอเคเสี่ยวตู่ซุนเนี่ยเจซูบาสรุปซ้อๆตะเด็นมีเดียเนี่ยปะทะลุเสี่ยซีตู่ตบอดาโหจนจ้าเจมาเลยตู่ก็ซ้อๆเปียวดูบ่เนาะดีโหๆดียะไคตันยันดาริบักกูโหตบอดาอเมนซ้องเซมเมฮาริมีเดียริโหมาเจเจเปี้ยๆพอปะณีดาริชื่อตู่บักก็พอปะกวยเมียซุดิโลน้าแลมูโหมูတို့လွှဲမလာလည်းဖြစ်ဖြစ်ပေါ့နော်ဒီလိုအမြင်သဘောထားတွေကလည်းတကယ်ပဲရှိနေကြတယ်ဆိုတော့ဒါတွေရောရခိုင်အကျက်တဲနဲ့ပတ်သက်လို့ဟိုဖြစ်ရှင်းရမယ့်ပြဿနာဖြစ်နေတော့ဒါတွေရောဘလို့ဖြစ်ရှင်းနိုင်မယ့်နည်းလမ်းတွေရှိမလဲဆရာစီသူ
အဲ့ဒီကတော့ဟိုပြည်ရင်းနဲ့ပြည်ပမီဒီယာပေါ့လေကျွန်တော်ဟိုခုနဆရာကတော့ဟိုဘယ်မီဒီယာကိုညွှန်ပြသွားလဲတော့မသိပါဘူးဒါနဲ့အပြင်ကပြည်အားကိုပြည်သူစီကတော့ပြည်ရင်းမီဒီယာတွေရေးသားတာကြောင့်လည်းဆိုင်ဒီနိုင်ငံတကာမီဒီယာတွေပေါ့လေဒင်္ဂလာဒေ့စ်ကလည်းဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်လေဒီနိုင်ငံတကာမီဒီယာတွေပေါ့လေအဲ့ဒီမီဒီယာတွေကနေပြီးတော့မှပေါ်ပြလာတဲ့ကြောင်ဖြစ်မယ်လို့ထင်နေကြဆိုတော့အဲ့ဒါကတော့မီဒီယာဟိုပေါ်ပြလာတဲ့ရတော့ဟိုဒီသိပ္ပတ်သားဖြစ်နေတဲ့နေရာမှာဖြစ်တဲ့အတွက်ကြောင့်မျိုးစုံတော့ကျွန်တော်ရှိနိုင်တယ်တစ်ချက်ကတော့လေဟိုတချို့ကဟိုဒင်္ဂလာဒေ့စ်ဘက်ကနေလှမ်းပြီးတော့ဒါဂျပန်ပြည်နယ်ဝင်ရဟာတွေဈေးသားပေါ်ပြနေတယ်ဆိုတဲ့ခါကြတော့လေဒီမြေပြင်ခြေနေကိုသူတို့အနေနဲ့လေဟိုဘာသာပြန်တာပေါ့လေဒီလိုက်ပြီးတော့စုဆောင်းတာအခက်အခဲတွေ့ရင်တွေ့နိုင်ပါလိမ့်မယ်အဲဒီကြောင့်များဖြစ်နေတာလားပေါ့လေဒါမှမဟုတ်ကနေလည်းဒီသက်ဆိုင်ရာဒေသခံတွေကကြောက်ရော်လဲဒါဟိုကိုယ်ခံစားနေရတဲ့ဒီဆိုတော့ဒါက မြေပြင်ခြေမျိုးထင်ဟနိုင်ခြင်းမရှိဘူးဆိုပြီးသူတို့ကိုယ်တိုင်ကပိုတိနေတာမျိုးလည်းဖြစ်နေနိုင်တယ်ပေါ့လေမီဒီယာတွေနဲ့ဆိုင်ဆိုတော့အဲ့ဒါကတော့ကျွန်တော်မြင်တော့လဲပို့ပြီးတော့များများအဲ့နေမျိုးတွေကိုဆင်းပြီးတော့အရေးသားဖော်ပြတာထုတ်လွှင့်တာအဲလူပေါင်းစုံနဲ့ဟိုတွေ့ဆုံမေးမြန်းတာပေါ့လေဘင်္ဂလားဒေ့ရှ်ဆန်ဂျန်ကုန်ဘက်ချန်အဲ့လိုမျိုးမျိုးစုံတွေ့မှာပဲဒါတွေကတော့ပို့ပြီးတော့ဖော်ပြနိုင်မယ်လို့ထင်ပါတယ်နောက်တစ်ခုရှိတာကတော့အဲ့လိုမျိုးပေါ်ပြရင်တော့မှလူတွေရဲ့အမြင်ကကြောင်းသွားပါမလားပေါ့ဒီပေါ်လဲဆိုတဲ့အခါကျတော့လူဆိုရတော့ကိုယ်ပထမဆုံးမြင်ထားတဲ့ကနဦးမြင်ကိုဆွဲတိုင်ထားလိုက်တဲ့ဟာဖြစ်တဲ့အခါကျတော့နောက်ထပ်သတင်းတွေဘလောက်တက်လာတက်လာသူတို့ကငဘူအခံတော့သူစင်းတော့နိုင်ငံတကာပြည်သက်တို့ဘာလို့ကတော့ဖြေပြောက်ဖို့တော့ခက်နေတယ်ဗျအဲ့ဒါလေးတကူတော့မြင်ပါတယ်ဟုတ်
โอเคကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဟို email Facebook တရားနေပြီးမှတ်ချက်ပေးထားတာတချို့လည်းရှိနေပါသေးတယ် Facebook ကစာတချို့တော့မဆုမမဲ့ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီ Wazo ဆိုတဲ့အကောင့်ကတော့အထူးပြောင်းလဲမှုကတော့ကုန်စည်နှုန်းတွေပိုပြီးတက်လာတယ်စားဝတ်နေရေးပိုကျက်တဲလာတယ်စည်ရဲသားတွေပိုများလာတယ်ခိုးဆိုးလူရဲ့တိုက်ခိုက်မှုတွေပိုပေါလာတယ်အတုနဲ့လှုပ်ရှားသူတွေပိုများလာတယ်အစားအသောက်တွေကဈေးတွေပိုကြီးလာပြီးတော့အရင်ကလောက်စားလို့မကောင်းတော့ဘူးပို့ပို့ပြီးတော့ညံပြင်းလာတယ်လို့ရေးထားပါတယ်ဖိုးညံဆိုတဲ့အကောင့်ကတော့ပြောင်းလဲမှုကရှိပါတယ်တဲ့80ရာခိုင်နှုန်းလောက်ပါတဲ့စစ်တပ်လည်းဒီလောက်ပါပဲဘာပြောင်းတယ်လဲဆိုရင်တော့အမှန်ကိုအမှန်တိုင်းပြောဖို့နေရာရလာပါတယ်တဲ့ဦးသိန်းစိန်ခေတုံးကတော့လူခွေးကတော့90လောက်ပဲရှိပါတယ်တဲ့တန်းနိုင်ရွှေတောင်ကြီးကတော့ဦးသိန်းစိန်ခေတုံးက66ဂါကြီးက73မှုပါတဲ့လက်ရှိ NND ရဲ့3နှစ်မှာတော့66ဂါကြီးက152မှုနဲ့14စတိုးတက်ပြောင်းလဲလာပါတယ်ဆိုပြီးရေးထားပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီသောရရှင်ရဲ့စာရီထဲမှာတော့ဒီစီဝါရေးခြေနေနောက်ပြီးတော့ဒီလိုရာဇဝမှုကြီးနဲ့ပတ်သက်တဲ့သတင်းတွေပေါ်မှာလည်းဟိုအားမလို့အားမရတဲ့သဘောထားတွေကိုထင်ရနေတယ်လို့ပြောရမှာပါ။နောက်တစ်ယောက်ကတော့ဒီဆက်သွယ်ရေးဥပဒေလိုဥပဒေမျိုးတွေနဲ့အေးအေးယူခံနေရတဲ့တိုးလာတာဟိုလည်းထောက်ပြပါတယ်။ဆိုတော့ဟိုဒါနဲ့ပတ်သက်လို့ဆရာဦးသူဝေကဒီပေါ်လေငင်းငင်းကိစ္စအဓိကလောက်နေရဆိုပေမဲ့တခြားဒီနိုင်ငံရေးနဲ့သူဆက်နွယ်တဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းသူထိမိဆက်မိရှိနေတော့ကျွန်တော်မေးချင်တာကတော့ဒီလိုမျိုးပေါ်လေဆက်ဆော့တော်တော်ရှင်တရားထောက်ပြတဲ့ဆက်သွေးဥပဒေလိုမျိုးပေါ့ဥပဒေတွေကိုပြင်သစ်တာတို့ဖျက်သစ်တာတို့အစ်စ်ရေးဆွဲသစ်တာတို့တွေမှာတာဝန်ရှိတဲ့ဒီလွှတ်တော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ရောကျွန်တော်တို့ဒီ2018အတွင်းမှာဘယ်လောက်ထိလုံနိုင်ခံနဲ့ရှိခဲ့တယ်လို့များယူဆလဲဆရာဦးသူဝေ
အဲကျွန်တော်တို့ဒီ level ကိုဒီနေ့ကမှဖတ်ရကြလို့ပေါ့ညာနော်သူတို့ဟိုဟာခုံလေးတော့မှာအစီအစဉ်လုပ်တဲ့အခါမှာသူတို့ဥပဒေလေးပြင်နာပြတာတွေရှိပါတယ်ဒါပေမဲ့ဒီလိုဟိုနေရာကြီးနဲ့ကိစ္စနဲ့ပတ်သက်လို့ဘာလို့ပေါ့နော်ဒီလူချင်းနေနဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ကိစ္စတွေကတော့ဖြစ်နေအဲဒါဖြစ်နေလို့အများအကြီးလဲတယ်လို့ယူဆရပါတယ်နော်ဟိုကျွန်တော်တို့ဒီနေရာကြီးလုပ်နေတဲ့ကိစ္စကနေရာကြီးမှာအဲဒီကိစ္စကိုကြွားလို့ရှိရင်အဲချက်တော့ပြင်ပနေပြီးတော့ဥပဒေတွေလုတ်ပြီးနိုင်တဲ့အခွင့်အရေးရှိတယ်ပေါ့ဗျာနော်အဲ့ဒီအခွင့်အရေးကိုဟိုဒီအများကြီးကမကြည့်ကြဘူးဗျာကျွန်တော်တို့ဒီညိုင်းစုမျိုးတွေမှာဖြစ်တော့ကိုယ်လေးပါတယ်အစိုးရလည်းပါတယ်နိုင်ငံရေးပါတီတွေလည်းပါတယ်အဲ့ဒီလိုကြီးကတကယ်ကပြောလို့ရှိရင်ပြင်ရင်အဲ့ဒီချက်တော့ပြင်ပကနေပြီးတော့ကျွန်တော်တို့သဘောထားပြီးပေါ့နော်ကျွန်တော်အခုဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရေးပါတီတွေဆိုရင်လည်းနာဒါပြည်သူလူထုရဲ့သဘောထားကိုကြည့်အောင်ဆိုပြီးတော့ပြည်သူလူထုရဲ့နေ့စဉ်ဟောပါပေါ့အလားစင်ကျွန်တော်တို့ပြည်နယ်ကြီးတိုင်းတွေတွားပြီးတော့သူ့ရဲ့သဘောထားကိုကြည့်နေကြကြည့်တယ်ပေါ့နော်အဲ့ဒီသဘောထားကိုကျွန်တော်တို့ကဒါညစ်တော့ဒီမှာဒီကျွန်တော်ယူတီဗီကြီးကြီးမှာဆွေးနွေးကြည့်တယ်ငင်းကြီးကဆွေးနွေးကြည့်တော့ပေါ့ညင်းကြီးကလည်းညက်တစ်ရှင်းအဲ့ဒါကျွန်တော်တို့တော့ကိုကိုယ်ရင်မြန်မြန်လေးရောက်နေတယ်ပြင်မြန်မြန်လေးလုပ်နေတဲ့ဟာကြီးရှိတယ်အဲ့ဒါကိုအခုကြီးကမကြည့်ကြတာကိုကျွန်တော်တွေ့ရတယ်ပြင်နော်အဲကျွန်တော်တို့လက်ပုံလုပ်ကြီးတွေကအန္တန်နှီးနေတာကိုတွေ့တယ်အကယ်၍များကျေပြင်းပြင်းနဲ့လုပ်နိုင်ရင်ကျွန်တော်တို့အဲ့ဒီဥပဒေပေါ်ပါဆက်တော့ပြင်ပနေပြီးတော့ရင်းနှီးနေရာချင်းကျွန်တော်လုပ်လိုက်ရင်အများကြီးအာဖြစ်နိုင်တယ်လို့ကျွန်တော်ယူဆတယ်ဗျာနော
်ဟုတ်ကဲ့ဆရာဦးသူဝေဆွေးနွေးတာကျေးဇူးပါဆိုတော့ဆရာဦးစီရဲ့သူရောခင်ဗျာကျွန်တော်တို့ဒီဥပဒေပြူရေးမှာအဓိကတာဝန်ရှိတဲ့လွတ်တော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ရောကျွန်တော်တို့2018အတွင်းမှာဟိုလုပ်နိုင်ခဲ့တာဘယ်လောက်ရှိရလို့ယူဆလဲခင်ဗျာ
အဲ့ဒါကတော့ဒီကျွန်တော်တို့ဒီနေရာဟာဖြစ်တယ်ဒါပေမဲ့ကျွန်တော်ဒီကံကြိုက်တာတော့အခွန်ကိစ္စတော်တော်လေးဟိုဟာအခွန်ဥပဒေပေါ့လေအဲ့ဒါဖြစ်သွားလို့ထင်ပါတယ်ကျန်တဲ့ဟာကတော့အများကြီးတော့ကျွန်တော်တို့ဟိုလိုလိုရတဲ့ဆိုင်အဓိကကဟိုမှာပဲဖြစ်တာပေါ့လေအဲ့ governance တော့ပေါ့မှာလွတ်တော်မှာတဲ့ဆိုင်ကျွန်တော်တို့အစိုးရမှနဲ့ဒီဖက်စီလိုက်စားမှုတိုက်ချက်ကြီးအဲ့နှစ်ခုမှဟိုလူကြီးများတဲ့ဟာထင်ရှားတဲ့ဟာတွေကတွားပြီးတော့ကျွန်တော်တို့ဖြစ်နေတာတော့တွေ့ရတာပေါ့လွတ်တော်ကတော့ဘာလို့ပြောလို့ရလဲဆိုတော့အရင်ကျွန်တော်တို့နှစ်နှစ်ပြတ်စာရင်တော့ပြီးပြီးတော့နေလာတယ်ပြီးရက်ကကျတော့လွတ်တော်ကော်မတီတွေကလည်း တော်တော်လေးမြင်ရတဲ့ဆိုင်တော့ဟိုလုံနိုင်ကြနေတာကတော့ပြီးတော့တွေ့ရတယ်ပေါ့နော်နောက်ဆုံးခုကိစ္စမှာကြာတော့လေဟိုနည်းနည်းလေးတော့နောက်ကြတယ်လို့ပြောလို့ရတယ်ဒီဒေါ်လာကိစ္စပေါ့လေအဲဒေါ်လာမျိုးဒီပုံပန်းနေပြီးတော့မှဝယ်ပြီးတော့ဈေးထိန်းကြီးတဲ့ကိစ္စနောက်ပြီးတော့ခုတောင်းလန်ကိစ္စပေါ့အဲ့မှာတော့တော်တော်ကွန်ပီယာခေါ်ပြီးတော့အဘိဗန်ကလူကြီးတွေပေါ့လေညံကျုံနဲ့အထက်တို့ကတော့သူကဆင့်ခေါ်ပြီးတော့အမေရိကန်တို့ဘာလို့လိုတော့မဟုတ်ပါဘူးဒါပေမဲ့အဲ့အဲ့လောက်တော့မပြင်းထန်မိမယ်တော်တော်လေးတော့ဆက်လိုက်ဆီလိုက်တဲ့ဟာမျိုးတွေလည်းတွေ့ရတော့ဘာလို့လဲလွတ်တော်ကတော့ဟိုအရင်ဥဒိတ်ရှင်လက်ထက်9နှစ်ရဲ့အခုဒီနှစ်3နှစ်ရဲ့ပေါင်းလိုက်ရင်စုပေါင်း10နှစ်အတွင်းမှာတော့ဘာပြောပြောတော်တော်လေးတော့မြင်လာတယ်လို့ကျွန်တော်အနေနဲ့ပြောလို့ရပါတယ်ကြာ
โอเคဆိုတော့ကျွန်တော်ချက်အနေနဲ့ဆရာဦးသူဝေအချိန်ကျွန်တော်တမီးနေကြကြောက်တော့ရှိပါသေးတယ်ဆရာဦးသူဝေဆိုတော့ကျွန်တော်ဒီပြီးခဲ့တဲ့နေ့ထက်မှကြုံခဲ့ရတဲ့ငင်းငယ်ကိစ္စဖြစ်ဖြစ်ပေါ့လေဒီထွေထွေဒီနိုင်ငံရေးအချက်တဲရင်းတွေဖြစ်ဖြစ်ဟိုရှင်းနေထက်မှကျွန်တော်တို့ဘာတွေများအရေးကြီးဟိုဒီကဒီနှစ်ထက်မှကျွန်တော်တို့ကြုံခဲ့ရတဲ့အပေါ်မှာသင်ခန်းစာယူပြီးတော့ရှင်းနေထက်မှလုံနိုင်ခိုင်နိုင်မဲ့ကိစ္စတွေဘာတွေများရှိမယ်လို့အချင်းကြုံသုံးသပ်လို့ရမလဲဆရာ
ကျွန်တော်တို့တနင်္လာနေ့တကယ်အရေးကြီးတာကတော့အဲဒီငင်းငယ်ရဖို့လည်းတကယ်အရေးကြီးတယ်လေနောက်တစ်ခုကတော့ဒီငင်းငယ်နဲ့အတူတူကအာစီဝါရေးပုံစံမျိုးကလည်းအရေးကြီးတာပဲပေါ့နော်အဲ့တော့ငင်းငယ်ရဖို့ကဘာတွေများလုပ်ရင်ကောင်းမလဲလို့ဆိုတာကတော့ငင်းငယ်ရမှာဒီအာဒီငင်းငယ်ရှိနေတဲ့လူတွေပေါ်မှာအဓိကဘာအချက်တွေလိုလဲဆိုရင်နံပါတ်1ကတော့ငင်းငယ်ရှိနေရမှာအကောင့်ညီတာရမယ်ဗျာအဲ့ဒါဆိုရင်နားလည်မရှိဘူးနော်နောက်ပြီးတော့ပြဋိပက္ခဖြစ်တာကသဘာဝအရေးကြီးနားလည်ရမယ်ဗျာမင်းတို့တပတ်သားပြောတာကိုလည်းဒီလိုကြိုက်နားထောင်ရမယ်ဗျာ။နော်သူ့သဘောထားကိုလည်းရိုးရိုးသားသားနဲ့ပုံမှန်ရင်းနဲ့ပြောရမယ်ဗျာ။အဲဖြစ်နေတာတွေကိုစပြီးပြောမယ်။သဘောမတူနိုင်ရင်လည်းအေးအေးချင်းချင်းနဲ့ရှင်းပြပြရမယ်ဗျာ။ဒါဆိုရင်ကိုယ်တကယ်ယုံကြည်လို့ပြောတာဖြစ်ကြောင်းကိုတူရဲနားလည်ပြီးတော့သဘောမတူရင်တော့မှကိုယ့်ကိုလေးလေးကြားကြားနဲ့ဖြစ်သွားမယ်ဗျာ။အဲ့ဒါကတော့ဒါအနည်းငယ်နဲ့ပတ်သက်တယ်လို့ဒါဒါရှင်းပြပြီးပေါ့ဗျာ။နော်သူနည်းလောင်းနဲ့ကျန်တဲ့အဲအရေးကြီးတဲ့တစ်ချက်ကလည်းပါလို့ဆိုတော့ဒီနေ့တိုင်းမှာအာလူကြီးမျိုးအောင်ဆိုတာကတော့ကျွန်တော်တို့တန်းချီမှာဟိုဟာရှိတယ်ဗျဒီနိုင်ငံသားစိတ်ဓာတ်ပေါ့နိုင်ငံသားစိတ်ဓာတ်ကနည်းနည်းရော့ရဲနေတယ်ဗျအော်ကျွန်တော်တို့ပြည်တော်စုမြန်မာနိုင်ငံသားတွေပဲကိုယ့်အဆူတဲ့စိတ်ဓာတ်မျိုးကရော့နေတယ်အဲ့ဒီစိတ်ဓာတ်ကအာရှိနေဆိုရင်ဒီညီမျိုးကိုအများကြီးရနိုင်တယ်ဒီမှာဆိုခိုင်းနိုင်ငံမှာဆိုရှင်ကျွန်တော်တို့ထိုင်းလေးတဲ့မြန်မာနိုင်ငံလိုပဲလူမျိုးစုတွေအများကြီးရှိတယ်ဒါပေမဲ့အားလုံးလို့မျိုးစုတွေထိုင်းလေးကွာတို့ဟုတ်လားဒါအခုရေးဒီမှာတန်းတူတယ်ညီညီမျှရှိတယ်အားလုံးရောက်တော့ဘာလို့မျိုးဖြစ်လို့ဘာဘာသာဖြစ်လို့အဲကိုရရောတာ
โอเคဆရာဦးသူရေကျွန်တော်တို့ကျိုးဆွေးနွေးပွဲအတွက်ကအချိန်ရတဲ့လောက်ပဲရတဲ့အတွက်ဒီနေရာမှာပဲအဆုံးသတ်တတ်ပြရစီပါဝင်ဆွေးနွေးပြတဲ့ဦးသူဝေဦးစေရသူကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောတာရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒိုင်းလီလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်စနေညကျရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုထားတဲ့အစိုးရသုံးစီးကိုလွှတ်တော်ကနေအချိန်မီအတည်ပြုမပေးနိုင်ခဲ့တဲ့အတွက်မဖြစ်မနေဆက်ရှိနေရမယ့်ဌာနတွေကလွဲလို့အမေရိကန်ပြည်အောင်စုအစိုးရရဲ့လုပ်ငန်းဆောင်တာတွေစတင်ရဆိုင်သွားပါပြီ။ Washington Central Jail စနေနေ့ရဲကိုစတင်ဝင်ရောက်ခဲ့တဲ့အချိန်ကစလို့ပြည်အောင်စုအစိုးရလုပ်ငန်းရဲ့လေးဘုံတဘုံပမာဏအတွက်လက်ကျန်ရမုံငွေတွေကုန်ဆုံးသွားတာဖြစ်ပါတယ်။အခုလိုအစိုးရရန်ရီတွေရဆိုင်ကုန်တာကြောင့်အစိုးရဝန်ထမ်း၈သိန်းလောက်အတွက်အခက်အခဲဖြစ်စေပြီးတော့အဲ့ဒီတွေတွေကတဝက်ကျော်ဟာလာစားမရပဲအလုတ်ဆက်လုပ်နေကြရပါတယ်။ဗြိတိန်နိုင်ငံကဒုတိယအကြီးဆုံး Gatwick လေဆိပ်မှာလေယာဉ်အတက်ဆင်းသွင်းရတာရဆိုင်သွားစေခဲ့တဲ့ drone ရင်လွတ်တင်မှုနဲ့ဆက်နွယ်သူအမျိုးသားတဦးနဲ့အမျိုးသမီးတဦးကိုဗြိတိန်ရဲတွေကဖမ်းဆီးလိုက်ပါတယ်။ဒီဖမ်းဆီးခံရသူတွေရဲ့အသေးစိတ်အချက်အလက်တွေကိုဒီရဲဌာနကထုတ်ပြန်တဲ့အကြေညာချက်ထဲမှာထည့်သွင်းမထားပေမဲ့လည်းသူတို့နှစ်ဦးကိုဒီတောက်ကြနေနှောင်းမိုင်းကဖမ်းဆီးလိုက်တာလို့ဖော်ပြထားပါတယ်။ဆိုမာလီယာနိုင်ငံမြို့တော်ကဒီသမရအင်တော်အနီးဒီကနေ့မနက်ပိုင်းကပောက်ကွဲမှုနှစ်ခုဖြစ်ပွားခဲ့တာကြောင့်လူ15ဦးထက်မနည်းသေဆုံးပြီးတော့အဲ့ဒီထက်မှထင်ရှားတဲ့သတင်းတော်တဦးလည်းပါဝင်သွားပါတယ်။ပထမပောက်ကွဲမှုကတော့မြို့တော်မော်ဂါဒီရှုကအမျိုးသားပြဿတ်ရုံနီးလွန်ကျုံကြီးဂိတ်မှာကာဗွန်ခွဲပြီးတော့တိုက်ခိုက်တာပါ။အဲ့ဒီပောက်ကွဲမှုတွင်သေဆုံးသူတွေထဲမှာအများစုဟာလွန်ကျုံကြီးတပ်ဖွဲ့ဝင်တွေနဲ့အယက်သားတွေဖြစ်ကြပြီးတော့လန်ဒန်အခြေစိုက် University တွေအတွက်လှုပ်လှုပ်ကင်ပေးနေတဲ့ဆိုမာလီသတင်းတော်တဦးပါဝင်တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညပိုင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါအောင်။ VOA မြန်မာပိုင်းကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome.